Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်ဒီဇင်ဘာလ20ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ညပိုင်းစီစဉ်တွေကိုတော့ Fine Dometer 1925 32တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုအစီအစဉ်မူဖြစ်ကျွန်မစုမုံကတာဝန်ယူတင်ဆက်ပေးမှာပါရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ကျွန်တော်ကတော့ဇောင်းဝန်လိုက်ပါ။ဒီညမှာထူးခြားတဲ့သတင်းတွေကတော့ဒေါက်ဆန်းစုကြည်ပေါ်တင်ထားတဲ့အမှုတချို့အစီအစဉ်ချမှတ်ရဲ့ရွှေဆန်းလိုက်ပါတယ်။ဂျပန်ဆိုရအနေနဲ့မြန်မာစစ်တပ်ကိုတင်နန်းပေးနေတာလေရပ်တန့်ဖို့လူခွင့်ရေးအဖွဲ့ကတောင်းဆိုပါတယ်။အရှင်းမြင့်ဖြစ်ပေါ်လာနေတဲ့ Omicron COVID မျိုးကွဲကြောင့်ခီးကြီးသွားလာခွင့်ပိတ်ပင်မှုတွေရှိနေပါပြီ။ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့ထိတိုက်ရောက်သတင်းတွေကိုတော့ဦးတမောင်တန်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူကရင်ပြည်နယ်ထဲမှာတော့စစ်တပ်နဲ့ KNLA PDF ပူးပေါင်းတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်မြောက်ဝတီခရိုင်ကနေထိုင်းနိုင်ငံဘက်ခြမ်းကိုထွက်ပြေးခိုလုံနေသူစစ်ပြေးဒုက္ခတွေထောင်ထဲချပြီးရှိနေပြီဖြစ်ပါတယ
်ဒီဗကန်ကိုပူးနေတဲ့ပူးလာတဲ့ဖြေပေးချောင်းတွေကတော့အခုဆိုလို့ရှိရင် 9,000 ကျော်လောက်ရှိတာအီးထိုင်းဘက်ကဘက်ကိုပူးလာတာကမဲတောင်ကန်စာတင်ကြောင်းထဲမှာက 4,000 ကျော်လောက်ရှိတယ်လို့ဒီလိုသိရပါတယ်ကျန်နေရတယ်အဲ့ဒါတော့
စစ်ပြေးဒုက္ခတွေကိုကူညီပေးနေသူဦးမိုးကျော်ပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ချင်းပြည်နယ်မင်းတပ်မြို့နယ်ဘက်မှာလည်းစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF တပ်ဖွဲ့တို့ကြားမှာစစ်ရေးကအတော်လေးတင်းမာနေပါတယ်စကိုင်းတိုင်းကဏီမြို့နယ်ထဲမှာတော့ချင်းနှင်းမြစ်တွေမှာကင်းလက်နေတဲ့စစ်ရင်ရင်ဘောကနေပြီးတော့ရွာတွေဘက်ကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်နေပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မုံကိုဖောင်းဆိုင်ဘက်မှာတော့စစ်ကောင်စီတပ်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့ MNDA တို့ကြားမှာတိုက်ပွဲတွေပြင်းထန်နေပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်အခုချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်းနဲ့ဦးတမောင်တန်းတို့ပြောပြပေးကြပါလိမ့်မယ်ရှင်
နိုင်ငံတော်အတမင်ကပုတ်ကုံတောင်ဆန်းစုကြည်ပေါ်ဆွဆွဲထားတဲ့အမှုတွေကပုတ်ကုံတွင်းကုံဥပဒေပုံမှန်နဲ့ဆက်သွယ်ရေးဥပဒေပုံမှန်အမှုနှစ်ခုကိုဒီကနေ့အမိန့်မချပဲဒီဇင်ဘာလ29ရက်နေ့ကိုရွှေ့ဆန်းလိုက်ပါတယ်နေပြည်တော်အထူးတရားရုံးကဒီအမှုနှစ်ခုအတွက်ဒီနေ့ဒီဇင်ဘာလ20ရက်နေ့မှာအမိန့်ချဖို့အရင်ကသတ်မှတ်ထားခဲ့ပေမဲ့ရွှေ့ဆန်းလိုက်တာဖြစ်ပါတယ်တရားသူကြီးဘက်ကဘာအကြောင်းပြကြမှာမပေးပဲလာမဲ့တရင်ဘက်ကိုရွှေ့ဆန်းလိုက်တာဖြစ်တယ်လို့စုံစမ်းသိရပါတယ်ဒီကနေ့အမိန့်မချခဲ့တဲ့အမှုနှစ်ခုဟာအာနာတိတ်နဲ့ဖေဖော်ဝါရီလ1ရက်ကဒေါန်ဆန်းစုကြည်နေထိုင်ခဲ့တဲ့မြန်နှမ်းဘုံသာလမ်းနေအိမ်ကိုဝင်ရောက်ရှာဖွေရမှာစကားပြောဆက်ဆယ်လုံးနဲ့ကျိုးမဲ့ဆက်သွယ်ရေးကိုကြားပြပိတ်နိုင်တဲ့ဂျမားတလုံးတွေးလို့ဆိုပြီးတော့ပုတ်ကုံတွင်းကုံဥပဒေနဲ့စတင်ဆွဲဆိုထားတာဖြစ်ပါတယ်အဲ့ဒီစကားပြောဆက်တွေလောက်ဝပိုင်ဆိုင်တာဟာဆက်သွယ်ရေးဥပဒေပုံမှန်ချိုးဖောက်တာဖြစ်တယ်ဆိုပြီးမလာမှာဆက်သွယ်ရေးပုံမှန်တက်ပြီးတော့တရားစွဲထားတာဖြစ်ပါတယ်ပုတ်ကုံတွင်းကုံဥပဒေအရပြစ်မှုထင်ရှားတယ်လို့တရားရုံးကဆုံးဖြတ်တယ်ဆိုရင်တော့ထောင်ဒဏ်3နှစ်ဒါမှမဟုတ်ရင်ငွေဒဏ်ချမှတ်ခံရနိုင်ပြီးဆက်သွယ်ရေးဥပဒေပုံမှန်အရဆိုရင်ထောင်ဒဏ်တစ်နှစ်ဒါမှမဟုတ်ငွေဒဏ်ချမှတ်ခံရနိုင်ပါတယ်ဒေါက်ဆန်းစုကြည်ကိုအများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လုပ်တယ်ဆိုတဲ့အမှုအတွေ့ထောင်ဒဏ်တစ်နှစ်တဘာဝပေးရတဲ့ဆန်ရဥပဒေချိုးဖောက်မှုအတွက်ထောင်ဒဏ်တစ်နှစ်စီချမှတ်ခဲ့ပြီးစစ်ကောင်စီအကြီးအကဲကပြစ်ဒဏ်တစ်နှစ်လူငယ်ဆက်တာဝင်ပေးခဲ့ပါတယ်ဒီကနေ့နေပြည်တော်အထူးတရားရုံးမှာပြုလုပ်ခဲ့တဲ့ကြားနာပွဲမှာဒေါက်ဆန်းစုကြည်ရင်ဆိုင်နေရတဲ့နောက်ထပ်အမှုတစ်ခုဖြစ်တဲ့တဘာဝပေးစီမံဥပဒေပုံမှန်အမှုအတွက်ဒေါက်တာဇော်မြင့်မောင်ကိုလူကိုယ်တိုင်သက်သေထွက်ဆိုခွင့်ပြုမပြုဆိုတဲ့ကိစ္စကြားနာခဲ့ပါတယ်။ဒေါက်တာဇော်မြင့်မောင်အနေနဲ့ဗီဒီယိုကွန်ဖရင့်စင်းနဲ့ဒီဇင်ဘာလ29ရက်နေ့မှာသက်သေထွက်ဆိုရမယ်လို့တရားသူကြီးကဆုံးဖြတ်ခဲ့တယ်လို့စုံစမ်းသိရပါတယ်။ဒေါက်ဆန်းစုကြည်ရဲ့ရှင်းလင်းတဲ့ဘက်ကတော့သူနဲ့သက်သေထွက်ရမယ်အမှုအကြောင်းသေသေချာချာဆွေးနွေးခွင့်ရဖို့လိုလားတဲ့အတွက်လူကိုယ်တိုင်တရားရုံးကိုလာရောက်ထွက်ဆိုဖို့တင်ပြတောင်းဆိုထားကြတာဖြစ်ပါတယ်။မန္တလေးထောင်မှာဖမ်းဆီးခံရတဲ့ဒေါက်တာဇော်မြင့်မောင်ကိုရိုင်းကလည်းနေပြည်တော်ကိုကိုရိုင်းလာရောက်ထွက်ဆိုဖို့ဆန္ဒပြုခဲ့ပေမဲ့ထောင်အာဏာပိုင်တွေကခီးသွောက်ခွင့်မပေးတာမို့တရားရုံးကတက်တေထွက်ဆိုခွင့်နဲ့ပတ်သက်လို့အခုလိုဆုံးဖြတ်ခဲ့တယ်လို့သိရပါတယ်။ဒီနေ့ရုံးထုတ်ချိန်မှာလည်းဒေါက်ဆန်းစုကြည်ကိုထောင်ဝန်ဆောင်နဲ့ရုံးထုတ်ခဲ့တယ်လို့စုံစမ်းသိရပါတယ်ခင်ဗျာ
။မြန်မာတပ်မတော်သားတွေဂျပန်ကာကွယ်စစ်ကြောင်းမှာလာရောက်ပညာသင်တာကိုဂျပန်ဆွေကချက်ချင်းရလိုက်တယ်လို့လူခွင့်ရေးစောက်ကြည့်ရေးအဖွဲ့ Human Rights Watch HRW ကတိုက်တွန်းလိုက်ပါတယ်ဂျပန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတဦးရဲ့အပြောအရမြန်မာတပ်မတော်သား၈00ဟာဂျပန်အမျိုးသားကာကွယ်ရေးစစ်ကြောင်းမှာဒီဇင်ဘာလ10ရက်နေ့ထိရှိနေတယ်လို့ HRW ကဆိုပါတယ်မြန်မာစစ်သားတွေလာရောက်စစ်ပညာသင်ရမှာတိုက်ခိုက်ရေးနဲ့ဆက်လက်နဲ့ပစ္စည်းပညာတွေလည်းပါဝင်တယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်လူသားမျိုးနွယ်တရားလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုမြန်မာစစ်တပ်ကမြန်မာပြည်သူတွေပေါ်ကျူးလွန်နေချိန်မှာဂျပန်ဆိုရကမြန်မာစစ်သားတွေကိုပညာသင်လက်ကျင့်ပေးနေတာ မတွေးတက်အောင်ပါပဲလို့ HRW ရဲ့အာရှဒေသဆိုင်ရာတာဝန်ရှိသူတက်ပေကဆိုင်ကပြောကြပါတယ်2015ခုနှစ်ကလေးကမြန်မာစစ်သားတွေကိုလက်ခံပညာသင်ပေးခဲ့တယ်လို့ဂျပန်ကာကွယ်ဝန်ကြီးဌာနမာဆာဟီရိုကာဝါဆာကီကအေဘီလာ14ရက်နေ့မှာလုပ်ခဲ့တဲ့နိုင်ငံခြားရေးရာကော်မတီမှာပြောကြားခဲ့တာပါFebruary လတရနေ့အလာသိမ့်ပြီးကလေးကမြန်မာစစ်တပ်ဟာလူပေါင်း1300ကျော်ကိုတတ်ခဲ့ပြီး1000ကျော်ကိုဖမ်းဆီးခဲ့ပါတယ်လို့နိုင်ငံရေးကျင်းသားများကူညီထောက်ပံ့ရေးဖွဲ့ကဆိုပါတယ်ဂျပန်ဆွေကလူသားချင်းစာနာထောက်ထားမှုမဟုတ်တဲ့အကူအညီအသစ်တွေကိုရပ်ဆိုင်းခဲ့ပါတယ်ဂျပန်လွှတ်တော်ကလည်းအလာသိမ့်တာကိုရှုတ်ချခဲ့ပြီးဒီမိုကရေစီပြန်လည်ဖော်ဆောင်ဖို့လည်းတောင်းဆိုခဲ့ပါတယ
်အင်္ဂလန်ကဘရစ်စစ်ဝင်ကြီးရုတ်တရက်အရာတွေကနှုတ်ထွက်သွားတာကြောင့်ငကိုကလေးကအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့ဗြိတိသျှအစိုးရအဖွဲ့အတွင်းလောက်ခတ်မှုတွေဖြစ်သွားခဲ့ပြီးတဲ့နောက်ဗြိတိန်ကိုစားဘရစ်စ်ကိစ္စတွေကိုဥဆောင်ဆွေးနွေးဖို့နိုင်ငံခြားရေးဝန်ကြီးကိုဝန်ကြီးချုပ်ဘော်ရီဂျန်ဆန်ကတင်းငွေနေမှာခန့်ကတာဝန်ပေးလိုက်ပါတယ်ခက်ခဲရှုပ်ထွေးလာတဲ့မြောက်ပိုင်းအိုင်ယာလန်နဲ့ EU အကြားကဆက်ဆံရေးကိစ္စအပါအဝင် EU နဲ့ဗြိတိန်အကြားကဆွေးနွေးမှုတွေကိုနိုင်ငံခြားရေးဝန်ကြီးလစ်စ်ထရပ်ကဥဆောင်ဆွေးနွေးသွားမယ်လို့ဝန်ကြီးချုပ်ယောင်းကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်ဒီခန့်အပ်တာဝန်ပေးမှုဟာကြေညာချက်ထုတ်ပြန်တဲ့အချက်ချင်းအသက်ဝင်မယ်လို့လည်းဖော်ပြပါတယ်ဝန်ကြီးချုပ် Boris Johnson အတွက်ယုံကြည်ရတဲ့မဟာမိတ်တူလည်းဖြစ် Brexit ကိစ္စတွေကိုဥဆောင်ဆွေးနွေးနေသူလည်းဖြစ်တဲ့ David Frost ကအရာတို့ကနှုတ်ထွက်ကြောင်းစာကိုစနစ်နှစ်နောက်မှကဝန်ကြီးချုပ်ထံပေးအပ်ခဲ့တာဖြစ်ပါတယ် Britain နိုင်ငံ EU ရဲ့အဖွဲ့တွေကနေနှုတ်ထွက်မယ်ဆိုတော့ Brexit ကြွေးကြော်တာနဲ့ရွက်ောက်တင်မြှောက်ခံခဲ့ရတဲ့ဝန်ကြီးချုပ် Johnson ဟာရွက်ောက်ပွဲကာလတုန်းကအဲ့ဒီအချိန်ကဝန်ကြီးချုပ်ဖြစ်ခဲ့တဲ့ David Cameron ဘက်ကနေ Brexit ကိုစန့်ကျင်မဲ့ဆွဲစည်းရုံးခဲ့တဲ့ Liz Truss ကို Brexit ကိစ္စတွေဥဆောင်ဆွေးနွေးဖို့ခန့်အပ်တာဝန်ပေးလိုက်တာလည်းဖြစ်ပါတယ်ခင်ဗျာ
ကမ္ဘာမှာ Omicron မျိုးကွဲဗိုင်းရပапကူးစက်တာတက်လာတဲ့အတွက်ခီးသွားလာခွင့်တွေပိတ်လိုက်ပြီးဥရောပနိုင်ငံတချို့ရှိဆေးရုံတွေကလူနာတွေကိုလက်ခံဖို့ပြင်ဆင်နေကြပါတယ် UK နော်ဝေးနဲ့ဒိန်းမတ်နိုင်ငံကခီးသည်တွေဝင်ခွင့်ကိုအင်ဒိုနီးရှားနိုင်ငံကပိတ်ပင်လိုက်ပါတယ်ပြီးခဲ့တဲ့ပတ်ကပထမဆုံး Omicron လူနာကိုတွေ့ရှိပြီးတဲ့နောက်ကြိုတင်ကာကွယ်တဲ့အနေနဲ့တားမြစ်ခီးသွားနိုင်ငံစီးရင်မှာအဲ့ဒီနိုင်ငံတွေကိုထပ်ထည့်လိုက်ရတာဖြစ်တယ်လို့ဝင်းကြီးလိုဟုတ်ဘင်ဆာပန်ဂျာတိုင်ကပြောပါတယ်အလားတူပဲအမေရိကန်ကနေဒါနဲ့အခြားတိုင်းပြည်ရှိပြည်ကိုအစ္စရေးကခီးသွွာလာခွင့်ပိတ်လိုက်ပါတယ်အစိုးရအဖွဲ့မှမဲပေးဆုံးဖြတ်ခဲ့ပြီးတဲ့နောက်အစ္စရေးဝန်ကြီးချုပ်နက်ဖတလီဘက်နက်ရဲ့ယုံကအခုလိုကြေညာလိုက်တာပါအဲ့ဒီတိုင်းပြည်တွေကပြန်လာတဲ့သူတွေကလည်းကွာရန်တင်းဝင်ကြရမယ်လို့သတ်မှတ်လိုက်ပါတယ်ကမ္ဘာတော်တော်မှာ Omicron ကထိန်းနိုင်သိမ့်မရပြန့်နှံ့နေတယ်လို့အမေရိကန်သမ္မတရဲ့ဆေးဘက်ဆိုင်ရာအကြံပေးဒေါက်တာအန်တိုနီဖောချီက NBC သတင်းဌာနနဲ့အင်တာဗျူးမှာပြောကြားလိုက်ပါတယ်အမေရိကဆေးရုံစနစ်မှာတကယ်ပြဿနာကကာကွယ်ဆေးထိုးဖို့အကျုံးဝင်နေတာနဲ့ကာကွယ်ဆေးမထိုးကြတဲ့သူတွေအတော့ကိုများနေတာပဲဖြစ်ပါတယ်လို့ဒေါက်တာဖောက်ချီကပြောပါတယ်။ဂျာမနီနိုင်ငံအနောက်မြောက်ပိုင်းဒေသမှာတော့ကိုဗစ်ကာကွယ်ဆေးထိုးနှုန်းမြင့်မားပြီးကူးစက်မှုနှုန်းကနည်းတဲ့အတွက်အကောင်းမြင်ထားတယ်လို့ခရစ်စမတ်နဲ့နှစ်တကူကာလတွေကြောင့်အသေးသလူလာကားတွေမှာလူနာလက်ခံနိုင်ဖို့အတွက်လည်းပြင်ဆင်ထားတယ်လို့ ICU အကြီးအကဲ Ren Laga AB သတင်းဌာနကပြောကြားပါတယ်။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေတနင်္လာနေ့ညာပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာအကာတာရခီးသွားခဲ့တဲ့ဂျပန်ဖက်ရှင်လုပ်ငန်းရှင်ဘီလီယနာတထေးကြီးယူဆာကုမာအီဇာဝါနဲ့သူ့ရဲ့ထုတ်လို့ရေးမှုရာဇိုဟီရာနိုတို့ရုရှားအကာတာရေးမှုအလက်ဇန်ဒရာမစ်ကုမစ်ဆာကင်းနဲ့အတူဒီကနေ့တင်းနေလာနေကမ္ဘာမြေကြီးကိုပြန်လည်ရောက်ရှိလာကြပါတယ်။ဆနစ်ကျော်အတွင်ပထမဆုံးကိုယ်စီကိုတုံးပြီးတော့တွားရောက်ခဲ့တဲ့ခီးစဉ်ဖြစ်ပြီးနိုင်ငံတကာအကာတာစခန်းကနေခဇက်စတန်နိုင်ငံအရှေ့တောင်ပိုင်းမြို့မြက်ခင်းတဲ့ကိုရုရှားဆိုယူအာဂတာရင်နဲ့ပြန်လည်ဆင့်သက်လာခဲ့ကြတာဖြစ်ပါတယ်ဒီခီးစဉ်ဒီအာဂတာခီးစဉ်အကြောင်းကိုရုပ်ရှင်ရက်ကူးဖို့လဲဖက်ရှင်တထေးကြီးယူဆာကုမာအီဇာဝါနဲ့ထုတ်လုပ်ရေးမှုယူဇိုဟီရာနိုတို့ကစီစဉ်ခဲ့ကြပါတယ်ဆယ်နှစ်ရဲ့ကြာခီးစဉ်အတွက်အသက်46နှစ်အရွယ်တထေးကြီးမာအီဇာဝါကသူ့ရဲ့ထုတ်လုပ်ရေးမှုအတွက်ဒေါ်လာတန်80ကျော်ပေးခဲ့တယ်လို့ AP သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
ကွန်မြူနတီပါတီအရာရှိဟောင်းတဦးကသူမကိုလိမ်ပိုင်းဆိုင်ရာစော်ကားပြုချင်းခဲ့တယ်လို့လူမှုကွန်ရက်မှာရေးခဲ့တယ်ဆိုတာမဟုတ်တဲ့အကြောင်းတရုတ်နိုင်ငံကနာမည်ကျော်တင်းနစ်မန်ပန်းရွှေကပြောကြားလိုက်ပါတယ်အဲ့ဒီကွန်မြူနတီပါတီအရာရှိဟာယာဒူးကအနားယူထားပြီးဖြစ်ပါတယ်တစုံတယောက်ကသူမကိုလိမ်ပိုင်းဆိုင်ရာစော်ကားခဲ့တယ်ဆိုတာကိုသူ့အနေနဲ့ဘယ်တော့မှမရေးခဲ့ဘူးတဲ့အကြောင်းအဲ့ဒီကိစ္စကိုရှင်းရှင်းလင်းလင်းအလေးထားပြောကြားလို့ကြောင်းတင်းငွေ နေကထုံးလွှင့်ခဲ့တဲ့စင်ကာပူအခြေစိုက်တရုတ်ဘာသာစကားနဲ့ဖြန့်ချီတဲ့လျန်ကျောင်းပေါင်သတင်းစာနဲ့လှုပ်ထားတဲ့ဗီဒီယိုအင်တာဗျူးမှာအခုလိုပြောကြားခဲ့တာပါ။တရုတ်နိုင်ငံချိတ်ဆိုင်ဝေဘိုလူမှုကွန်ရက်ပေါ်မှာရေးသားခဲ့တာဟာပုံကိုရေးကိစ္စဖြစ်ပြီးအဲ့ဒီကာလအတွင်းသူမအနေနဲ့လွတ်လွတ်လပ်လပ်သွားလာလှုပ်ရှားလို့ရနေကြောင်းပန်ချိုင်းရွှေကအင်တာဗျူးမှာပြောထားပါလေ။ဖန်ရွှေဟာတရုတ်နိုင်ငံကိုကိုစားပြုပြီးအိုလံပစ်မှာတင်းနစ်ဝင်ရောက်ရှင်ပြိုင်ခဲ့ဘူးသလိုဝင်းဘယ်တန်နဲ့ပြင်သစ် Open Tennis ပြိုင်ပွဲတွေမှာလည်းဆုရောက်ခဲ့ဘူးပါလေ။တရုတ်နိုင်ငံဒုတိယဝန်ကြီးချုပ်ဂျန်ကောင်းလီကအာဓမလိန်ဆက်ဆံခိုင်းခဲ့ကြောင်းနောက်ပိုင်းမှာတွဲလိုက်ခွာလိုက်သဘောတူဆက်ဆံရေးဖြစ်လာခဲ့ကြောင်းနိုဝင်ဘာလ2ရက်နေ့လူမှုကွန်ရက်ပေါ်မှာဖန်ရွှေကရေးသားခဲ့တာပါ။အဲ့ဒီရေးသားချက်ကတရုတ်လူမှုကွန်ရက်ပေါ်ကနေချက်ချင်းပျောက်သွားခဲ့သလိုသူမဟာလည်းကာလအတန်ကြာလူမြင်ကွင်းကပျောက်သွားခဲ့ပြီးမှလွန်ခဲ့တဲ့ရက်ပိုင်းတွင်လူမြင်ကွင်းမှာပြန်ပေါ်လာခဲ့တာဖြစ်ပါလေ။
ဖိလစ်ပိုင်နိုင်ငံကိုတိုက်ခတ်ခဲ့တဲ့အင်အားပြင်းရိုင်းတိုက်ဖုန်းမုန်တိုင်းကြောင့်သေဆုံးသူအနည်းဆုံး300ကျော်ရှိနေပြီး50ကျော်ပျောက်ဆုံးနေဆဲဖြစ်တယ်လို့ဖိလစ်ပိုင်ရဲတပ်ဖွဲ့ကဒီကနေ့ပြောပါတယ်။ဖိလစ်ပိုင်နိုင်ငံမင်ဒါနာဝိုဗီဆာယာကျွန်းစုတွေနဲ့ကမ္ဘာလက်ခီးသားတွေလာရောက်လေရှိကြတဲ့ဆီယာဂေါကျွန်းစုတွေမှာမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုများခဲ့ပါတယ်။ဖိလစ်ပိုင်မှာလူ 1.8 သန်းလောက်မုန်တိုင်းတံခံခဲ့ရတယ်လို့အမျိုးသားသဘာဝဘေးအန္တရာယ်စီမံခန့်ခွဲရေးနဲ့ကာကွယ်ရေးဌာနကပြောပါတယ်။ကမ်းရိုးတန်းဒေသမုန်တိုင်းတံခံခဲ့ရတဲ့အစိုးရရုံးဌာနအဆောက်အုံတွေမှာလည်းလျှက်စစ်မီးနဲ့ဆက်သွယ်ရေးလိုင်းတွေပြတ်တောက်နေပါတယ်။တိုင်ဖုန်းမုန်တိုင်းရိုင်းဟာပြီးခဲ့တဲ့ကြာသပတေးနေ့ကကုန်းတွင်းပိုင်းကိုမုန်ဝင်ရောက်ခင်အချိန်အထိတနာယီကိုမိုင်120မိုင်လုံးနဲ့တိုက်ခတ်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စနေနေ့တုန်းကဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေမုန်တိုင်းနဲ့ခံခဲ့တဲ့နေရာတွေကိုတွားရောက်ပြီးပျက်စီးမှုအတိုင်းအတာတွေကိုစစ်ဆေးကြည့်ရှုခဲ့ပါတယ်အခုလက်ရှိဒီအင်အားပြင်းရိုင်းတိုင်ဖုန်းမုန်တိုင်းဟာဗီယက်နမ်နိုင်ငံကိုဥတီဝင်ရောက်တိုက်ခတ်နေပြီဖြစ်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံရဲ့အချို့နေရာတွေမှာနှစ်များစွာအတွင်းအဆိုးပွားဆုံးရေလွှမ်းမှုခဲ့တာကြောင့်လူပေါင်း 9,000 ကျော်ဟာအိုးအိမ်ဆွတ်ထွက်ပြေးခဲ့ကြပြီးအနည်းဆုံးလူ9ယောက်သေဆုံးခဲ့တယ်လို့တာဝန်ရှိသူတွေကတနင်္လာနေ့ကပြောကြားပါတယ်စနေတနေ့တနင်္ဂနွေမှာမိုးကြီးခဲ့တာကြောင့်မြေအကြီးခဲ့ပြီးမြို့တွေနဲ့ရွာတွေကိုရေလွှမ်းခဲ့တာပါကားလမ်းတွေပြတ်တောက်သွားပြီးကားတွေဟာလည်းလမ်းပေါ်မှာနာရီများစွာတောင်တင်နေခဲ့ကြပါတယ်အထူးကိစ္စုံဒေတာကပဟန်းဖြစ်ပြီးလူ 3,200 ကျော်ထွက်ပြေးခဲ့ကြရတာပါအချမ်းသာဆုံးနဲ့လူရေများဆုံးဆီလန်ဂေါပြည်နယ်မှာတော့ကွာလာလမ်ပူမြို့တော်ဝန်းကျင်ကိုလည်းဆူဆူဝါဝါအသက်ရောက်ခံခဲ့ရပါတယ်လူ9ယောက်သေဆုံးခဲ့တယ်လို့ကယ်ဆယ်ရေးဌာနတာဝန်ရှိသူတယောက်ကပြောကြား Star Citizen စာကဆိုပါတယ်တလားစာမိုးအချိန်ကိုတရထက်ရွာသွားခဲ့တယ်လို့ဝန်ကြီးချုပ် Ismail Sabri Yakob ကလည်းပြောကြားပါတယ်
ဒီဇင်ဘာလ20ရက်နေ့တနင်္လာနေ့ရက်နောက်ဆုံးရသတင်းတွေကိုကိုစုံဝင်းလိုက်နဲ့ဥတမောင်တန်းတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါတယ်ကရင်ပြည်နယ်မြောက်ဝတီခရိုင်နယ်မှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလူမျိုးရေးတပ်ဖွဲ့ KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တို့ကြားနှစ်ဖက်တိုက်ပွဲတွေကြောင့်စစ်ပြေးဒုက္ခသည်တွေဟာထိုင်းနိုင်ငံဘက်ကိုခိုးလုံလာသူ 9,000 ကျော်ရှိသွားပြီဖြစ်ပါတယ်။ဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာတော့ညနေပိုင်းအထိနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေတိတ်မရှိဘူးလို့ပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။ကရင်ပြည်နယ်မြဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ်ဖွဲ့ KNLA နဲ့ပြည်သူ့ကာကွယ်ရေး PDF တပ်ဖွဲ့တွေပါတဲ့ပူးပေါင်းတပ်ဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေမှာလက်နက်ကြီးကြီးစံတွေကျက်ရောက်တာကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးနေရပါတယ်ဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာတော့ထိုင်းနိုင်ငံဘက်ကိုခိုးလုံထွက်ပြေးလာတဲ့စစ်ပြေးဒုက္ခသည်9,000ကျော်သွားပြီဆိုပြီးဒုက္ခသည်အရေးအကူအညီပေးနေတဲ့အလုသမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ
်စစ်ပြေးရှောင်ပြည်သူတွေကဆိုလို့ရှိရင်အခုလက်ရှိမှာဆိုလို့ရှိရင်မဲတောင်ကစာတင်ကြောင်းထဲမှာက4,000ကျော်ကျော်လောက်ရှိတယ်လို့ကျွန်တော်သိရပါတယ်။အကြံပြရစီအဲ့ဒါကိုတော့ဒေတာတွေမှာရှိတဲ့အဖွဲ့ကြီးကစားတဲ့ရေခါတွေတောက်ရောက်တူတန်းတာတွေရှိပါတယ်ဗျ။နောက်တစ်ခုနောက်တစ်နေရာကျတော့မက်ကူကင်းလို့ခေါ်တဲ့ဘက်မှာလည်းအဲ့လိုပဲ။အခုကတဖွဲ့ဖွဲ့ရောက်လာတော့ကိန်းကလေးကြီးတွေကတော့ဒီဥစ္စာအားတော့ထက်တိုးလာဖို့ရှိတယ်။လောလောဆယ်အခုကျွန်တော်ညီမမရှိနေအတွေ့အကြုံတဖောက်ကျော်ရှိတယ်လို့ပြောပါတယ်။အားလုံးဆိုတော့ပြောမယ်ဆိုရင်ဒီပကန်းကိုကူးနေတယ်ကူးလာတယ်ဒီရှင်ပင်းချောင်းကတော့အခုဆိုလို့ရှိရင် 9,000 ကျော်ကျော်တော့ရှိတာပြီးထိုင်းပက်ကံပဲကိုကူးလာတာက
KNU ထိမ့်ချုပ်ထားတဲ့မြောက်ဝတီခရိုင်ထဲမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေနှစ်ဖက်တိုက်ပွဲဖြစ်နေတာ5ရက်ရှိသွားပြီဖြစ်ပါတယ်။6ရက်မြောက်နေ့ဖြစ်တဲ့ဒီကနေ့တနင်္လာနေ့မှာတော့ညနေပိုင်းအထိတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်တာမရှိဘူးဆိုပြီးပူးပေါင်းတပ်ဖွဲ့ဝင်တဦးကပြောပြပါဗျာ။
ဒါအဲ့လိုတော့မရှိသေးဘူးဒီနေ့မှာ။ဒီမှာမနက်9:00ခွဲလောက်ကတော့လက်နက်ကြီးစံ3ချက်တော့ကြားရတယ်မှာ အဲ့ဒါကတလုံးကကြတော့မေဝါခီးရတယ်တလုံးက၄ခေတ်ကိုရက်ွက်တော့နေဟောဟာ၄ခေတ်ကိုကော်တဝါကော်တဝါသေးတယ်ကိုတလုံးကြတယ်ဒီလက်နဲ့ကြည့်တာလေအမြောက်ကောင်းတယ်ခဏညညတော့ဟော5ကီလိုလောက်ပြေလို့ရတယ် drone နဲ့ဆက်နေသွားပြစ်တယ်သူတို့ဘက်ကလက်နဲ့ကြည့်ဟာ120ပေါ့150လက်နဲ့ကြည့်ထားတဲ့စင်နှစ်ခုတော့ထိခိုက်ကြသေးရတယ်လို့ပြရတယ် drone နဲ့သွားပြီးတော့ပုံကျရတာ
ဒီဇင်ဘာလ19ရက်နေ့တနင်္ဂနွေနေ့ကတော့ကရင်ပြည်နယ်မြဝတီခရိုင်၄ကီကွန်နဲ့မဲထော်တလေးကြားကမြစ်တာလေးမြိုင်ဖျားကုန်းဘက်မှာတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးများပြီးလက်နက်တွေရရှိခဲ့တယ်လို့လည်းပူးပေါင်းတပ်ဖွဲ့တွေကဆိုပါတယ
်။စစ်ကောင်စီကမှ90ဝန်းကျင်လောက်ရှိလိုက်မယ်ဘာလို့လဲဆိုတော့လက်နက်တွေနဲ့တော့ဒေါ်လကနဲ့နှစ်သိန်းလောက်တင်တာဆိုတော့အဲ့ဒါဆိုအဓိကတော့ဒီဟိုနေမီကျွမ်းကျင်မှုဟာနေမီကျွမ်းကျင်မှုဝိုင်းမှာတော့တော်တော်များများအဲ့ဒါကြောင့်ပဲဖြစ်တာပေါ့ဒီဘက်ကဟိုပီရီယာလေးတွေပါတယ်ဆိုနေပီရီယာလေးတွေကနောက်ကဒီဘက်ကအေးဟိုတွေကတကယ်ဟိုပီရီယာလေးကျင်ထားတဲ့ဟိုအဖြစ်တာလေးလူတွေလေးကျင်တာပြေးပါတယ်လူတွေအဲ့လိုရှေ့တန်းရောက်နေတာဆိုအဲ့ဒါကြောင့်မလို့လေဒီဘက်အခြားသုံးများလို့ယူသားလို့ရပါတယ်အဲ့လိုစနိုက်ပါတို့ဒီကွန်မန်ဒိုဂျမ်ဘတ်တို့လိုပုံမှန်မျိုးရှေ့ဆုံးမှနေရတာကြတော့ဒီ EO ဘက်ကထိချာထွင်းရတဲ့လူတွေပေါ့
မနေ့ကမြစ်တာလင်းမြိုင်ဘက်မှာနှစ်ဖက်တိုက်ပွဲတွေအတွင်းစစ်ကောင်စီတပ်တွေတေဆုံးမှုများနေတယ်ဆိုတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးမနေ့ကတိုက်ပွဲမှာတိုင်းရင်းသားလက်နက်ကိုင်တွေကတဦးတေဆုံးပြီးထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ PDF ပူးပေါင်းတပ်ဖွဲ့တွေကလည်းထိခိုက်ဒဏ်ရာရသူတချို့ရှိနေပါတယ်၄ကီကော်တိုက်ပွဲအတွင်း PDF ပူးပေါင်းအဖွဲ့ကလူငယ်နှစ်ဦးတေဆုံးခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့တွေဘက်ကပြောပါတယ်ကရင်ပြည်နယ်မြဝတီခရိုင်နယ်က KNU တပ်မ6ထိန်းချုပ်ထားတဲ့၄ကီကော်မြို့တစ်ထဲကိုစစ်ကောင်စီဘက်ကဝင်ရောက်ပြီးလွှတ်တော်အမတ်2ဦးနဲ့စစ်ကောင်စီပေါ်စန့်ကျင်နေသူတချို့ကိုဖမ်းဆီးခဲ့ပြီးဒီဇင်ဘာလ15ရက်နေ့မှာနှစ်ဖက်တိုက်ပွဲတွေစတင်ဖြစ်လာခဲ့ပါတယ်။တခြား KNU ထိန်းချုပ်ရာတပ်မဟာတွေမှာလည်း KNU ထိန်းချုပ်ရာနေရာကိုစစ်ကောင်စီတပ်တွေနယ်မြေကျူးကျော်ဝင်ရောက်လာရင်ပစ်မိတ်ပေးထားတယ်ဆိုပြီးတချို့တပ်မဟာတွေရဲ့စစ်ဖက်အကြီးအကဲတွေကပြောပါတယ်။အခုတပ်မ6အပြင် KNU ရဲ့တပ်မဟာနဲ့တမ5ဘက်မှာလည်းနေ့စဉ်လိုလိုတိုက်ပွဲတွေဖြစ်နေပါတယ်တိုက်ပွဲတွေနဲ့ပတ်သက်လို့ KNU ကဒီကနေ့ဒီဇင်ဘာလ20ရက်နေ့နေ့စွဲနဲ့ကြေညာချက်ထုတ်ပြန်ရမှာစစ်တပ်ဘက်ကတပ်အင်အားအလွန်ကျွံသုံးတိုက်ခိုက်နေတယ်လို့လည်းပြောထားပါတယ် KNU နယ်မြေထဲမှာခိတ္တလာရောက်တင်းရှောင်နေသူတွေကိုစစ်တပ်ကအတင်းအဓမ္မဖမ်းဆီးခေါ်ဆောင်တာ KNU တပ်ဖွဲ့ဝင်တွေကိုအင်အားသုံးဖိအားပေးပြီးအကြမ်းဖက်တိုက်ခိုက်လာတဲ့အတွက် KNU အနေနဲ့ခုခံကာကွယ်တဲ့အခြေအနေကနေတိုက်ပွဲတွေဖြစ်လာတာလို့လည်းပြောထားပါတယ်လေးကေကော်ဘက်ကိုစစ်တပ်ကလေချောင်းကနေတိုက်ခိုက်လာနိုင်တဲ့အတွက်လည်းကုလသမဂ္ဂကလေချောင်းပြန်တမ်းမှုကင်းမဲ့ဆုံးဖြစ်သတ်မှတ်ပေးဖို့တောင်းဆိုထားပါတယ်။အနာဂတ်နိုင်ငံရေးမှာစစ်တပ်ပါဝင်ဆွတ်ဖက်မှုမလုပ်ဖို့ဂရုပေးဖို့ကိုလည်းတောင်းဆိုထားပြီးအဲ့ဒီဂရုပေးလှုပ်ဆောင်တာနဲ့ Federal Democracy နဲ့ပြည်ထောင်စုကိုထူထောင်မှသာပြည်တွင်းစစ်ချုပ်ငြိမ်းမယ်လို့လည်း KNU ကပြောထားပါတယ်ရှင်။
ကရင်ပြည်နယ်မြဝတီခရိုင်နယ်ကနှစ်ဖက်တိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေမအေးအေးမှပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့စီရီးတင်မာနေတဲ့ချင်းပြည်နယ်မင်းတပ်မျိုးဘက်ကအခြေအနေကိုလည်းတစ်ဆက်တည်းတင်ပြပေးကြပါမယ်။စီရီးတင်မာနေတဲ့ချင်းပြည်နယ်မင်းတပ်မျိုးနယ်ထဲမှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF တပ်ဖွဲ့တို့ကြားဒီဇင်ဘာလ19ရက်နေ့တနင်္ဂနွေနေ့ကနှစ်နေရာမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့ CDF အဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေဟာစစ်ဘေးမှာတိမ်းရှောင်နေကြရပါတယ်။မင်းတပ်မြို့နယ်ထဲမှာစစ်ဆေးမှုတွေနဲ့ရိတ်ခါပို့ဆောင်တဲ့လမ်းကြောင်းတွေကိုပိတ်ပင်မှုတွေရှိနေတယ်လို့စစ်ဘေးဒုက္ခသည်ကိုအကူအညီပေးနေသူတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညူပြောပြပေးပါရှင်။
ချင်းပြည်နယ်မင်းတပ်မြို့နယ်မှာတနင်္ဂနွေနေ့နေ့လယ်ပိုင်းကစစ်တပ်နဲ့ချင်းကာကွယ်ရေး CDF အကြားမှာတိုက်ပွဲတွေဖြစ်ခဲ့ပါတယ်။နေရာနှစ်ခုမှာတိုက်ပွဲဖြစ်ခဲ့တာနဲ့ပတ်သက်လို့မင်းတပ် CDF ပြည်ညာရေးတာဝန်ခံ Slime ရောမန်ကအခုလိုပြောပါတယ်
။မနေ့ကတိုက်ပွဲဖြစ်တယ်ဒီနေရာမှာပေါ့ဒီရှင်မွေးရွာနဲ့လာပန်းရွာမှာတိုက်ပွဲဖြစ်တယ်ပေါ့နော်။လာပန်းရွာတိုက်ပွဲတွေနဲ့ကြာတယ်နေ့လည်း7နာရီကျော်ဒီနေ့လောက်ကစားတယ်ပေါ့နော်။ရှင်မွေးတိုက်ပွဲနဲ့ဖြစ်တယ်ခင်ဗျာ။ဒီနေ့ကျတော့စကားစားပြောက်သွားတယ်လာပန်းရွာစကားစားတယ်တော့ရွာတွေကထွက်သွားပြီးမှတော်တော်တိုးသွားတယ်တိုက်ခတ်ပေါ်သွားတယ်ဆိုပြန်လိုက်ရှာနေတော့
စစ်ကောင်စီတပ်ဖွဲ့ဘက်ကနေပြီးတော့စစ်ကြောင်းနှစ်ကြောင်းနဲ့ထူးဆစ်ဆင်လာတဲ့အတွက် CDF မင်းတပ်အဖွဲ့နဲ့နှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ခဲ့တာလို့သိရပါတယ်မနေ့ကဖြစ်ပွားတဲ့အတွက်နှစ်ဖက်လုံးထိခိုက်မှုရှိခဲ့တယ်လို့လည်း Slime ရောမန်ကပြောပါတယ
်လာဆိုင်ထိခိုက်မှုမှာစက္ကစရတွေတင်ရရတယ်အပြေဆုံးတော့ကျွန်တော်အပြေမပြေနိုင်ဘူးနော်ကျွန်တော်တို့ CDF ကတူးတင်ရရတယ် ရှင်မရမှာတော့ကြာကြာကြာတူကြရဲကျွန်တော်ကတော့ဒီကတည်းကတော့ပြောပါမရှိဘူး
။မင်းတပ်မျိုးနဲ့အတွင်းမနေ့ကဖြစ်ပွားတဲ့တိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကတေဆုံးတန်ရသူရှိတယ်လို့မင်းတပ် CDF ဘက်ကပြောပေမဲ့တိကျအတိမပြုတ်နိုင်သေးပါဘူး။မနေ့ကမင်းတပ်မျိုးနဲ့အတွင်းတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအခုလိုပြောပါတယ
်။ရင်းတပ်ဖက်တော်ကဝေးရနေပြစ်တာတို့မာတို့ပါဆိုတာလည်းစီကောင်းတော့ရှိမှန်းမပေါ့။
ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကလည်းမင်းတပ်မျိုးနဲ့ဖျားစခန်းကြီးရွာဘက်ကိုစစ်ကောင်စီဘက်ကနေပြီးတော့ထိုးစစ်ဆင်လာတဲ့အတွက်ဒေသခံ CDF အဖွဲ့နဲ့တိုက်ပွဲဖြစ်ခဲ့တယ်လို့ဒေသခံရွာသားတွေလည်းရွာကနေပြီးတော့တင်းရှောင်ကြရပါတယ်စစ်ကောင်စီတပ်နဲ့ CDF မင်းတပ်အဖွဲ့ကြားတိုက်ပွဲတွေကြောင့်ရွာသားတောင်းနဲ့ချီတင်းရှောင်နေရတယ်လို့မင်းတပ်စစ်ရှောင်ကော်မတီဝင်တူကပြောပါတယ်
ဒီတော့ကပေါင်းကနိုင်ရှိမှာပါပဲကျွန်တော်အကုန်လုံးတော့ရွာဖက်တွေကအခုလောလောဆယ်ဒီတရင်ထရက်ပြင်မှာဘူးတောင်းတောင်းထိုးနေရတဲ့ဒီရွာဟာလည်းအကုန်လုံးသားရှောင်ရတယ
်မင်းတပ်မျိုးနယ်ထဲမှာစစ်ကောင်စီတပ်ဘက်ကလုံခြုံရေးအရာစစ်ဆေးမှုများလို့ဒေသခံတွေအခက်တွေ့နေရတယ်လို့အစိုးရစစ်ဘေးရှောင်ကော်မတီဝင်ကပဲပြောပါတယ
်ဒီလိုထဲမှာကသူတို့လုံခြုံရေးအရာစုမှဒီလမ်းဆောင်လမ်းဆောင်နာစစ်ဆေးဒီရဲတပ်ရဲတွေထားတယ်နော်ဒီကျေပေါ်လာလာလို့ရှင်ဒီစစ်စစ်ရလို့ရှိတယ်။အာစံပေခုနှစ်ပါးကိုလက်ဆက်ထားလို့ဒီရက်စီတုံးချီပေါ့နော်။အဲ့အာရယ်ဆယ်လို့မရဘူးစံပေခုနှစ်ကိုလည်းဝေးလိုက်နေနေပေါ်လာပါလို့နော်။တော်တော်လေးဝတ်ဆက်ဆက်ကြည့်တယ်
ပြည်ကနူဘာလာကုံလောက်ကဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ကနေပြီးတော့မင်းတပ်မျိုးပေါ်ကဒုက္ခသည်စခန်းနေပြည်သူတွေကိုအစားအစာနဲ့ထောက်ပံ့ရေးပစ္စည်းတွေပေးခဲ့ပါတယ်။ဒါပေမဲ့လည်းနေဆက်ဘက်မှာတိတ်ရှောင်နေတဲ့စစ်ပီးရှောင်ဒုက္ခသည်တွေကတော့အစားအစာနဲ့ကုညီထောက်ပံ့မှုတွေမရရှိခဲ့ကြပါဘူး။စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဧပြီလ24ရက်နေ့ကစပြီးတော့ချင်းပြည်နယ်ဒေသခံပြည်သူ့ကာကွယ်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဆက်တင်ခဲ့တာပါ။လက်ရှိအဖြစ်တော့မင်းတပ်ကံပက်လက်မတူပီဟာခါတန်တလန်ဖလန်စရိုင်းမျိုးနယ်တွေကချင်းကာဝေးအဖွဲ့ CDF တွေနဲ့စစ်ကောင်စီတပ်တွေကြားမှာတိုက်ပွဲဖြစ်ပွားနေပါတယ်ခင
်ချင်းပြည်နယ်မင်းတပ်မျိုးဘက်ကတိုက်ပွဲအခြေအနေကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တဆက်သေးပါပဲစကိုင်းတိုင်းကနီမျိုးနယ်ထဲမှာစစ်တပ်ကချေးရွာတွေဘက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အကြောင်းသတင်းကိုတဆက်သေးတင်ပြပေးကြပါမယ်စကိုင်းတိုင်းကနီမြို့နယ်ထဲမှာချင်းတွင်းမြစ်တစ်လျှောက်သွာလာပြီးတော့ကင်းလှည့်နေတဲ့စစ်ရရင်ဒီဘော်ကနေပြီးတော့ကမ်းဒီဘော်မှာရှိတဲ့ရွာတွေရှိရာဘက်ကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်နေပါတယ်။ဒါကြောင့်ကျေးရွာ9ရွာထက်မနည်းကဒေသခံပြည်သူတွေဟာဘေးလွယာကိုတိမ်းရှောင်နေရပါတယ်။အိုင်တောင်ကျေးရွာဘော်မှာတော့တောက်ကြနေညတုန်းကလက်နက်ကြီးကြီးကြလို့ဒေသခံပြည်သူ3ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကနီနယ်ဘက်ကအခြေအနေရန်ကုန်ကနေသတင်းပေးပို့ထားတာနန်းလောင်ပြောပြပေးပါရှင်။
ကနီမြို့နယ်တဲကချင်းရွံ့မြစ်အနောက်ဘက်ကမှရှိတဲ့အိုက်တောင်ကျေးရွာဘက်ကိုချင်းရွံ့မြစ်ထဲတောလာနေတဲ့စစ်ကောင်စီတပ်ရဲ့စစ်ရဲရင်ဘော်ကနေလက်နက်ကြီးတွေနဲ့တောက်ကြနေကပစ်ခတ်လို့ဒေသခံ3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။ညလုံးပေါက်လက်နက်တွေနဲ့ပစ်ခတ်လို့နှိမ့်တလုံးမီးလောင်ခဲ့တဲ့အပြင်အိမ်ခုနှလုံးထက်မနည်းလဲထိခိုက်ပျက်စီးခဲ့ပါတယ
်။လက်နက်ကြီးကြီးကြားရောက်ပြီးတော့မှသူထိခိုက်ဒဏ်ရာရတော့တဲ့ဒီသူကဟို3ဦးပါ1ယောက်ကတော့ဒီလက်ခံပေါ့နော်ထိခိုက်သွားတယ်။1ယောက်ကတော့ဒီလက်ချောင်းကိုလက်နက်ကြီးမှန်သွားတယ်။နောက်ဒီရောက်ကကြတော့ဒီဇလုံးတန်းလေးမှာထိကြိုက်ပါတယ်၃ယောက်ရှိတယ်နောက်နွားအရှူတကောင်နဲ့လက်နဲ့ကြီးကြီးမှန်ပြီးတော့မှဒီနွားရဲ့ပဲပဲချမ်းတော်လေးတိုက်ဖို့ပတ်ဖြစ်သွားတယ်ဒါကူမနဲ့ကိုပြေဆုံးသွားတယ်လို့လည်းတောင်းချလာတယ်
တောက်ကြနေအစောပိုင်းကချင်းရွတ်မြစ်ထဲသွာလာနေတဲ့စစ်တပ်ရဲရင်ကိုတိတခန့်ကာကွယ်ရေးအဖွဲ့တွေကပြစ်ခတ်တဲ့အတွက်တိုက်ပွဲငယ်ဖြစ်ပွားခဲ့ပါတယ်အဲ့ဒီတိုက်ပွဲဖြစ်ပြီးတဲ့နောက်ညဖက်မှာစစ်တပ်ဖက်ကချင်းရွတ်မြစ်ကမ်းပေါ်ရွာဖက်ကိုလက်နဲ့ကြီးတွေနဲ့တရဆတ်ပြစ်ခတ်တယ်လို့တိတခန့်ကပြောပါတယ်
ဘယ်လိုကြောင့်ထူလာလဲဆိုတော့သူတို့ကကျွန်တော်တို့ကဟိုဘက်ကလည်းထူရဲ့ဟိုအဖွဲရှိတဲ့ခါကျတော့ဒီသူကကျွန်တော်တို့ရွာနဲ့တက်တက်မှာအဲ့ဒီညကျတော့သူကပေါ့လျှောက်ပြစ်တော့လေကျွန်တော်တို့ဒီကနေ့ထူပြန်ထူမဲ့ပုံစံလို့ထင်ပြီးသူကဟိုမရမနာကိုပြစ်တော့ညပိုင်းညနေပိုင်းတော့မှတိုက်ပွဲအိုင်နာဖြစ်လိုက်ကြတယ်အမီနာပေါ့အနာရက်အထက်မီနာလေးပဲဖြစ်လာ
ဒီဇင်ဘာ18ရက်စနေနေ့မနက်ပိုင်းကလည်းအိုက်တောင်ရွာတောင်ဖက်၃မိုင်အကွာလောက်မှာတိုက်ပွဲထပ်မံဖြစ်ပွားခဲ့တဲ့အတွက်ဒေသခံပြည်သူကာကွယ်ရေးအဖွဲ့ဖက်ကတအူးသေဆုံးခဲ့တယ်လို့ကာကွယ်ရေးအဖွဲ့ဖက်ကပြောပါတယ်။ကနီနယ်ဖက်မှာဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေလှုပ်ရှားနေတာကြောင့်စစ်တပ်ကပြည်သူကာကွယ်ရေးအဖွဲ့တွေရှိနိုင်မယ်ထင်တဲ့နေရာတွေကိုပိတ်ခတ်နေတာပါ။အခုလိုချင်းရွံ့မြစ်ထဲကနေစစ်တပ်ကပိတ်ခတ်နေတဲ့အတွက်အိုက်တောင်ကျေးရွာအပါအဝင်ကျေးရွာ9ရွာလောက်ကဒေသခံတွေဘေးကင်းရာဖက်ထွက်ပြေးခဲ့ကြပါတယ်။ချင်းတွင်မြစ်ထဲသွာလာနေတဲ့စစ်ကောင်စီရေရင်တွေအခုလိုကြေးရွာတွေရှိရာဖက်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်လို့ဒေသခံတွေထွက်ပြေးနေရတာရှစ်ကြိမ်ထက်မနည်းရှိသွားပြီလို့အဲ့ဒီဒေသခံကဆက်ပြောပါတယ်
။သူတို့စုံတိုင်းစံတိုင်းကျွန်တော်တို့တော့ရောက်ပဲအဲ့လိုလုပ်ပြီးနေတာ။ခုနှစ်ကြိမ်ရှစ်ကြိမ်လောက်ကတော့ရှိပြီလေသူတို့စံတိုင်းစုံတိုင်းကျွန်တော်တို့ကအဲ့လိုတွေလုပ်ပြီးနေတာ။သူတကယ်ထိသွားတဲ့အိမ်ကြတော့ပြန်လဲထူထောင်မှုကြတော့ခဲရင်တယ်။ဒါလောကန်ရာကအကုန်လုံးခဲရင်နေတော့လေ။
ခုဒီနီးလောင်တဲ့အိမ်ဆိုပြန်လဲပြုပြင်ရေးကြတော့အတော်လေးကကဲဖြစ်တယ်
အခုလိုဘေးလို့ရထွက်ပြေးခဲ့ရတဲ့ဒေသခံတွေနေရမပြန့်ခင်မပေါက်ကွဲသေးတဲ့လက်နက်ကြီးကြီးတွေထိခိုက်ပျက်စီးခဲ့တဲ့နေအိမ်တွေကိုရှင်းလင်းရေးဒေသခံတွေနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေလှုပ်ပေးကြတာပါ။အနီးရကင်းမီလို့ယူဆရတဲ့ကျေးရွာတချို့ပြန်နိုင်ပေမဲ့လည်းကဏီနဲ့ရင်းမာပင်နယ်ဆက်ဖက်မှာစစ်ကောင်စီကစစ်ကြောင်း၃ကြောင်းတက်လာတဲ့အတွက်ထိုးစစ်ဆင်လာမှကိုစိုးရင်ပြီးတော့ဒေသခံတွေတိကနစ်အထိတင်းရှောင်ထွက်ပြေးနေကြပါတယ်
။အနီးရကင်းတဲ့ကျေးရွာမျိုးတော့ကျွန်တော်ပြန်လဲပြောမှဟောဝန်ပြုထားပါပြီ။ဟုတ်ပေမဲ့အဲခုလက်ရှိဒီပေါ့နော်ကင်းငယ်ဆက်မှာလည်းဒီစစ်ကြောင်းကထိုးစစ်ကိုနေနေ၃ချောင်းနေရာ၃နေရာနေပြီးတော့မှဒီဘက်ကိုဟိုထိုးစစ်ဆင်လာတဲ့ခုလက်ရှိမိသားမှာရှိနေတဲ့အတွက်လည်းအဲဒီထိုးစစ်ဆင်တဲ့လမ်းကြောင်းဥဒီဆက်မှာရှိနေတဲ့ဟိုကြီးရွာတွေပေါ့နော်ရင်းမပြင်းတဲ့ကင်းငယ်တက်တာကြီးရွာတွေကခုဒေသခံပြည်သူလူတို့ရတဲ့ဝင်ရောက်လာတဲ့အတွက်ကျွန်တော်တို့နေရာချထားနိုင်မယ့်ကိစ္စတွေဒါတွေတော့ကျွန်တော်တို့ဖြန့်ကျက်ပြောပြလဲဒီမှာရှိနေနေပါ
ပေးလို့ရတင်းဆောင်လာသူတွေကိုကူညီပေးနေသူတွေကပြောပြတာပါအခုလိုထွက်ပြေးနေကြတဲ့ဒုက္ခတွေထောင်ချီရှိနေတဲ့အတွက်နေရေးစားရေးအဆင်မပြေမှုတွေလည်းရှိနေတာဖြစ်ပါတယ
်စကိုင်းတိုင်းကဏီမြို့နယ်ထဲမှာတော့ဆေးရည်ရင်ဒီဘောကနေပြီးတော့ကမ်းနေပေါ်မှာရှိတဲ့ရွာတွေကိုလက်နက်ကြီးတွေနဲ့လှမ်းပြီးတော့ပစ်နေတဲ့တဲ့ရင်နန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်မုံကိုဖောင်းဆိုင်ဘက်ကတိုက်ပွဲတဲ့ရင်ကိုဆက်ပြီးတင်ပြပေးကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံကုန်းမြို့ရဲ့အရှိတ်အဝါဖောင်းဆိုင်ဒေသမှာတော့စစ်ကောင်စီတပ်နဲ့ကိုကန့်တိုင်းရင်းသားလက်နက်ကိုင်တပ် MNDAA အဖွဲ့တို့ကြားမှာစနေနေ့ညကလေးကစပြီးတော့တိုက်ပွဲဖြစ်နေပါတယ်။တနင်္ဂနွေနေ့တုန်းကလည်းတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။ဒါပေမဲ့ဒီကနေ့တနင်္လာနေ့မှာတော့တိုက်ပွဲကအနည်းငယ်ငြိမ်သက်နေပါတယ်။ဒါပေမဲ့လက်နက်ကြီးနဲ့ပစ်ခတ်တန်တွေကိုဂျိုကြားဂျိုကြားကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့မုံကုန်းဖောင်းဆိုင်ဘက်ကတိုက်ပွဲတွေကိုအောင်မြတ်သူပြောပြပေးပါရှင်။
စစ်ကောင်စီနဲ့တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့6ဖွဲ့ဟာရှမ်းပြည်နယ်ရှေ့ပိုင်းမိုင်းလားမြို့မှာငြိမ်းချမ်းရေးကျန်းမာရေးနဲ့ဒေသဖွံ့ဖြိုးရေးလုပ်ငန်းစဉ်တွေဆွေးနွေးခဲ့ပေမဲ့မုံကိုဖောင်းဆိုင်ဒေသဘက်မှာတော့စစ်ကောင်စီနဲ့ MNDAA ကိုယ်ဝန်တပ်ဖွဲ့တွေအကြားတိုက်ပွဲတွေရောကြမသွားပဲဆက်လက်ပြင်းထန်နေပါတယ်။မုံကိုဒေသခံတူကပြီးခဲ့တဲ့စနေတနင်္ဂနွေဖောင်းဆိုင်ဘက်မှာတိုက်ပွဲတွေဆက်တိုက်ဖြစ်နေတဲ့အကြောင်းကို VOA ကိုအခုလိုပြောပါတယ်
။ဖောင်းဆိုင်မှာတော့နေ့နေ့ည10နာရီ17နာရီလောက်ပါဆိုအဲ့မှာဖောက်ဖြစ်တာပဲဆိုတာတညာလုံးပေါ်တညာလုံးပြည်မလဲတလေးလုံးပေါ်အဲ့ဒီပေါ့လက်လက်ကြီးပုံရတာပေါ့ဗျာဟောအာလေကြောင်းတော့မတွေ့ဘူးဗျာဟောဒီနေ့ကတော့ဟောလက်လက်ကြီးတစ်ခါတည်းပဲကြာတာပေါ့နော
်စနေနေ့ကမုံကိုမြို့နယ်ဘက်ကဗန်မော်ရွာကအမျိုးသမီးတူလက်လက်ကြီးထိမှန်ကြောင်းသတင်းချို့ထွက်ပေါ်ခဲ့ပေမဲ့လည်းမုံကိုဒေသခံကသူမကြားသိကြောင်းကိုအခုလိုပြောပါဗျာစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့တနင်္ဂနွေကအနည်းဆုံးတိုက်ပွဲနှစ်ကြိမ်ဖြစ်ခဲ့ကြောင်းနဲ့သူတို့ဘက်ကထိခိုက်ဒဏ်ရာရရှိတာရှိကြောင်းအခုလိုပြောပါဗျာ
ဒီကနေ့မှဒီကနေ့နေ့ကလည်းရှိရမုံကူဖောင်းဆောင်တဲ့မှာတော့နေ့ရတဲ့မနေ့ပိုင်းမှာတစ်ချိန်ညပိုင်းမှာတစ်ချိန်နဲ့ကျွန်တော်တို့ဒီမုံကူဖောင်းဆောင်တဲ့မှာနေ့ရက်ကြီးရပေါ်လာမှာကျွန်တော်တို့ဟိုတိုက်ပွဲဖြစ်ပါစေရှိနောက်ကြတော့အဲ့ဒီမုံကူဖောင်းဆောင်တဲ့ပဲဖောင်းဆောင်ရမှာရှိတဲ့ကျွန်တော်တို့တပ်မတော်အခန်းကိုနောက်ဆက်ပြထားတဲ့ဖြစ်စဉ်တစ်ခုပေါ့မနေ့ခွန်လာရင်တော့မှာရှိအဲ့ဒီကူတော့ရှိတယ်ကျွန်တော်ရတိကကြံရမှုရှိပါတ
ယ်ဗျာစကူရနေတဲ့ဘက်မှာစစ်ကောင်စီဘက်က80လောက်ကြာဆုံနိုင်ကြောင်းနဲ့စစ်တီအင်အားတွေထပ်မံဖြည့်တင်းနေတာကြောင့်တိုက်ပွဲတွေပုံမပြင်းထန်လာနိုင်ကြောင်းလဲကိုကန်တပ်ဖွဲ့တွေကခန့်မှန်းထားပါတယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ MNDAA ကိုကန်အဖွဲ့ UWSA ဝ NDAA မိုင်းလာ SSA ရှမ်းပြည်တပ်မတော်မြောက်ပိုင်း TNLA တအံပလောင် AA ရခိုင်စတဲ့အဖွဲ့6ဖွဲ့နဲ့စစ်ကောင်စီတို့ကဒီဇင်ဘာလ15ရက်နဲ့16ရက်နေ့တွေမှာမိုင်းလာမြို့မှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဒီလိုဆွေးနွေးနေတဲ့နေ့ရက်တွေမှာလဲကိုကန်တပ်ဖွဲ့တွေရဲ့ချန်ချင်းတန်စခန်းကိုစစ်ရဟင်းနဲ့ဘုံကျဲပစ်ခတ်တိုက်ခဲ့ခဲ့သလိုမန်ယန်စခန်းကိုလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့ကြောင်းကိုကန်တပ်ဖွဲ့ကသတင်းထုတ်ပြန်လာပါတယ်။ဒီဇင်ဘာလ19ရက်နေ့မှာတော့ကိုကန်အဖွဲ့ရဲ့မန်ယန်စခန်းကိုစစ်ကောင်စီတပ်ကလက်နက်ကြီးကြီးထောင်နဲ့ချီပစ်ခတ်ပြီးတော့ကိုကြိမ်တန်ထိုးစစ်ဆင်တိုက်ခတ်ခဲ့ကြောင်းနဲ့တိုက်လျင်နဲ့လည်း2ကြိမ်လာရောက်ပစ်ခတ်ခဲ့ကြောင်းဒီဇင်ဘာလ20ရက်နေ့မှာကိုကန်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။ပန်ဆိုင်ချူကုတ်မိုးကုံဖောင်းဆိုင်ဒေသဘက်မှာစူလန်လာဆမ်မိုင်းကတိုက်ပွဲတွေစတင်ဖြစ်ပွားခဲ့ပြီးတော့ဒေသခံပြည်သူ2000ကျော်ဟာနေရဲဆွန့်ခွာတိမ်းရှောင်နေရသလိုလက်နက်ကြီးထိမှန်တာနဲ့မိုင်းနှိမိတာကြောင့်အရက်သား10ဦးထက်မနည်းသေဆုံးခဲ့ပါခင်ဗျာ
။သူပြပြပေးခဲ့တာဖြစ်ပါတယ်ရှင်။တင်းနာညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA မြန်မာပိုင်းရဲ့ထုတ်လင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။
VOA ကနေတနင်္လာညပိုင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခု나ယူဝက်မှာတော့အပတ်စဉ်ခန္ဓာတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့သတင်းနောက်မှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီဇင်ဘာလ10ရက်နေ့နိုင်ငံတကာလူခွင့်ရေးနေ့မှာမြန်မာနိုင်ငံတဝမ်းမှာတော့ဆရာနာရှင်စန့်ကျင်ရေးအတန်တိတ်တပိတ်မှောက်ခဲ့ကြပါတယ်။နှောက်ယှက်ဖိအားပေးမှုတချို့ရှိခဲ့ပေမဲ့အတန်တိတ်တပိတ်ကိုအောင်အောင်မြင်မြင်ကျင်းပနိုင်ခဲ့တယ်လို့ဆရာနာတိန်စန့်ကျင်သူတွေကပြောပါတယ်။ဒီသတင်းပတ်ရဲ့သတင်းတော့မှတ်စုအစီအစဉ်မှာမရေးသနာကျော်ကတင်ဆက်ထားတာနားဆင်ပါရှင
်။ဘာဒီဂျဝိုင်းကဆရာနာရှင်စန့်ကျင်သူတွေဟာနိုင်ငံတကာလူခွင့်ရေးနေ့ဒီဇင်ဘာလ10ရက်နေ့မှာတော့ဆရာနာတိန်မှုစန့်ကျင်ကန့်ကွက်တဲ့လှုပ်ရှားမှုဖြစ်တဲ့ Silent Strike အတန်တိတ်တပိတ်ကိုအာဏာပိုင်တွေဖိအားပေးတဲ့ကြားကပဲအအောင်မြင်မြင်ပြုလုပ်နိုင်ခဲ့ကြပါတယ်။ဈေးဆိုင်တွေအလုပ်တွေဖိအားပေးဖွင့်ခိုင်းတာမျိုးအဲ့ဒီလူစီကားပါတယ်ဆိုပြီးတော့ကြင်ညာတာမျိုးတွေရှိခဲ့ပေမဲ့နိုင်ငံအနှံ့ဒေသအသီးတွေမှာအတန်တိတ်တပိတ်ကိုပါဝင်ခဲ့ကြတာပါအပြည့်စုံကိုဒီတစ်ပတ်သတင်းနောက်မှတ်စုအစီအစဉ်မှာဆက်ပြီးတော့ပြောပြပေးကြပါမယ်ကျွန်မအေးသနာချပါ February 1ရက်ဆရာနာတိမ့်ပြီးချိန်ကစလို့အခုထက်ထိအာနာရှင်စန့်ကျင်သူတွေဟာပုံစံမျိုးစုံနဲ့ဆန္ဒပြတပိတ်တွေပြုလုပ်နေကြတာဖြစ်ပါတယ်နိုင်ငံကလူအခွင့်အရေးနေ့လည်းဖြစ်တဲ့ပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့တုန်းကတော့ဆရာနာရှင်စန့်ကျင် Silent Strike အတန်တိတ်တပိတ်ကိုမြဝီတဝိုင်းကမြို့ကြီးတွေအပြင်တိုက်ပွဲတွေနဲ့ဖိနှိပ်ခံနေရတဲ့ဒေသတွေမှာပါရှိတဲ့သူတွေပါဝင်ပြီးဆင်နွှဲခဲ့ကြပါတယ်။ရန်ကုန်မြို့မှာဆိုရင်အခြေခံလူဒန်းစားအများဆုံးရှိတဲ့လှိုင်းသာယာမြို့နယ်ရက်ကွက်အများစုမှာပိတ်ထားတဲ့ဆိုင်တွေကိုပြန်ပြီးဖွင့်ဖို့အတင်းအကျပ်ဖိအားပေးတာတွေရှိခဲ့ပါတယ်။အဲ့လိုဖိအားပေးတာမှာရဲနဲ့စစ်သားလိုမျိုးယူနီဖောင်းဝတ်ထားတဲ့သူတွေမပါဘဲနဲ့ဒေါက်တာကင်ဆောင်ထားတဲ့အရဲဝတ်တွေကချင်းချောက်ဖိအားပေးခဲ့တာလို့ကိုရီးကြုံရတဲ့သူတွေကပြောပါရည်။လှိုင်းသားရဖျားလက်မှာဆိုရင်မနေ့10နိုင်လောက်မှာပိတ်ထားတဲ့ဆိုင်တကားကိုဒုံးနယ်လာရိုက်ပြီးတော့ဆိုင်မဖွင့်ရတဲ့အကြောင်းရင်းကိုမေးမြန်းခဲ့တယ်လို့ဆိုင်ရှင်ကပြောပြပါရည်။
ဒီကောနော်ဆိုင်ကြီးကြီးဘာဖြစ်လို့မဖွင့်လာလဲပေါ့နော်။ဘုတ်ချက်ချင်းဖွင့်ရမယ်။ဒါရီတုံးပေါ့။ဟုတ်တော့ဒီကံရောဒီကောင်စုပြည်နဲ့မဆုံးလာတာအဲဒီရင်းတိုင်းမင်းကမှတ်နေပေါ့ဆိုစာရည်ရည်နဲ့
အတန်တိတ်တပိတ်မှောက်တဲ့နေ့ကရုံဖွဲ့ရဖြစ်တဲ့တောက်ကြနေမှာဆိုပေမဲ့လည်းဈေးဆိုင်တွေနဲ့လုပ်ငန်းတွေကအဲ့ရက်မှာသူတို့ရဲ့လုပ်ငန်းလည်ပတ်မှုတွေကိုရပ်တန့်ပြီးတော့တပိတ်မှောက်ဖို့တတ်မှတ်ချိန်မနေ့10နိုင်ကနေညနေ4နိုင်အထိစိုက်မဖွင့်အပြစ်မထွက်ပဲနေခဲ့ကြပါတယ်ဒါမဲ့လည်းမန္တလေးမြို့မှာအဲ့ဒီဇင်ဘာလ10ရက်အတန်တိတ်တပိတ်ပြုလုပ်ကြပြီးတဲ့နောက်နေ့ကစပြီးတော့စစ်ကောင်စီတပ်တွေကအရက်ဝတ်နဲ့ရောယူနီဖောင်းတွေနဲ့ပါလုံခြုံရေးတင်းတင်းကြပ်ကြပ်စစ်ဆေးမှုတွေလုပ်နေပြီးတော့ပြစ်ခတ်မှုတွေလည်းရက်ဆက်ဆူလို့ရှိနေတယ်လို့မန္တလေးဒေသခံတွေကပြောပါတယ
်ဒီဇင်ဘာ10ရက်နေ့ဒီကနေ့အတန်တိတ်ပိတ်ပြီးတဲ့ကပြန်ပြန်မန္တလေးမှာရှေ့နောက်တောင်မြောက်ကစစ်ဆေးအပြင်ပြောင်းနေတယ်အပိတ်ဆိုးတွေကတော်တော်များတယ်လာကြည့်ညာလဲဆိုရင်ဒီစိတ်ညာသွားတဲ့လူတွေတော့သူစားရင်စစ်နေကြဟာလေအဲ့တော့ဘယ်သားတော့ကိုတော်တော်လေးအန်တေညာတယ်ဟိုနားမှာပေါက်ကြလိုက်ဒီနားမှာဟိုစနတ်နဲ့ပြစ်လိုက်နဲ့
မန္တလေးမြို့မှာအခုလိုမျိုးတင်းကျပ်မှုတွေရှိတဲ့ကြားကပဲဆရာနာသိမ့်မှုဆန့်ကျင်တဲ့လက်တပြက်ဆန္ဒပြမှုတွေလည်းဆက်ပြီးတော့ရှိနေတာပါဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကကားနဲ့တိုက်ပြီးတော့ဖမ်းဆီးတာအပြင်စိုက်ကယ်စီးသူတွေကိုရမ်းမပေးရင်ပြစ်ခတ်ဖမ်းဆီးတာမျိုးတွေလည်းဖြစ်နေတယ်လို့မန္တလေးမြို့ကတွေကပြောပါတယ်ဆရာနာတိမ့်ပြီးချိန်ကစလို့နေ့စဉ်ဒီပါဆန္ဒပြတပိတ်ရှိနေတယ်။စကိုင်းတိုင်းကလေးမြို့မှာအတန်တိတ်တပိတ်မလုပ်ခင်မနေ့အစောပိုင်းတည်းကပုံမှန်နေ့တွေထဲစစ်ကောင်စီအင်အားအများပြားနဲ့လုံခြုံရေးယူထားပြီးတော့ကင်းလှည့်နေကြတာတွေ့ရပါတယ်
။အနည်းခဲရစားဒီလုံခြုံရေးကသူတို့ကင်းလှည့်လာရတော့တော့ရှောက်ရှိရပေါ့။တန်ဟန်းဟန်းတန်ခံတတ်တဲ့ရေ။နောက်ကလေးမြို့ကလည်းဖုန်းကြောင်းတက်ဒီမှာသူတို့ကားတွေနဲ့တော့ဆက်နေတယ်မှာလည်းနေနေရှိရပေါ့။ဒီဆိုင်ကစတိုက်ကောဒီကအန်တက်ဆန်မှာပါ냐ဆိုရင်လည်းခါတိုင်းထက်တော့ကြုံကြုံကြီးပိုကတ်တယ
်နေတဲ့တဲ့အတွင်တပြောနဲ့အခုလိုမျိုးအာနာရှင်စန့်ကျင်ရေလှုပ်ရှားမှုပေါ်မှာဖိအားပေးတားဆီးတာတွေရှိပေမဲ့လည်းတပိတ်အောင်မြင်တဲ့အထိမ်းအမှတ်ဖြစ်နေတပိတ်အဆုံးသက်တဲ့ညနေ၄နာရီချိန်မှာတော့လက်ခုပ်ပြိုင်တူတီးခဲ့ကြတာပါအတန်လေးတပိတ်ပြီးစည်းချိန်ညနေ၄နာရီနောက်ပိုင်းမှာတော့တပိတ်မှာပါဝင်တဲ့မြို့တွေမှာဈေးဆိုင်ခန်းတွေအလုံးပြန်ဖွင့်ပြီးတော့ပုံမှန်တိုင်းလှုပ်ရှားသွားလာခဲ့ကြပါတယ်ဒီလိုမျိုးအတန်တိတ်တပိတ်ကိုအပြစ်မှရှိတဲ့သူတွေလှုပ်ဆောင်ကြတဲ့အပြင် အကျဉ်းထောင်တွင်အကျဉ်းကျနေတဲ့သူတွေလည်းပါဝင်ဆင်နွှဲတဲ့အတွက်တိုက်ပွဲအရေးယူခံထားရတဲ့အကျဉ်းသား89ရှိတယ်လို့ဆိုပါတယ်။အဲ့ဒီကလူတချို့ထောက်အာဏာပိုင်တွေရဲ့ရိုက်နှက်မှုကြောင့်ပြင်းပြထန်ထန်ဒဏ်ရာရရှိထားတယ်လို့သူတို့ရဲ့ရှင်းနေတွေက VOE ကိုပြောပါတယ်။လုံခြုံရေးနဲ့အမှုကြောင့်အခြေအနေကြောင့်နာမည်မဖော်ခြင်းနဲ့ဥရေအကျိုးဆောင်ရှင်းနေတူကတော့သူသိခဲ့ရတဲ့အခြေအနေကိုအခုလိုပြန်ပြောပြပါတယ
်။89ရောက်တဲ့မှာအရေးကမန်နေဂျာကပါတယ်အဲ့ဒီတကယ်ဆိုရင်ဒီမှာဆောင်းပိုင်းလေးဒူတိုင်းလေးနောက်ကြာပြီးရှိတယ်။အဲ့ဒီဒီမှာခေါင်းဆောင်ပြီးလည်းပေါ်ခိုင်းတယ်။မပေါ်တဲ့အတွက်ကြောင့်မို့ဒီ89ရောင်းလုံးကိုစစ်တမ်းတိုက်ဆိုသူတို့ပေါ်သွားတယ်။အဲ့ဒါနှစ်ယောက်နှစ်ယောက်လက်ထိုက်ခဲ့ပြီးတော့အနောက်ကနေပြီးတော့ဝန်ထမ်းအထိတ်လောက်ရှိနေအားကစားဝင်နေရက်ပြီးပေါ်သွားတယ်
။ရန်ကုန်နဲ့မန္တလေးလိုမြို့ကြီးတွေအပြင်စစ်ကောင်စီလက်အောက်ခံဌာနဆိုင်ရာကဝန်ထမ်းတွေတည်ရှိတဲ့နေပြည်တော်ကောင်စီအပါအဝင်တက်မြို့လိုနာမည်တွင်နဲ့ပြည်ဦးလွင်မှာမကျန်တခြားဒေသအသီးသီးမှာလည်း Silent Strike အောင်မြင်မြင်ပြုလုပ်ခဲ့ကြတဲ့သတင်းတွေလူမှုကွန်ရက်မှာတက်လာခဲ့ပြီးတော့ဒေသခံတွေကလည်းအဲ့ဒီသတင်းတွေကိုအတည်ပြုပါတယ်။ဒါမဲ့လည်းစစ်ကောင်စီရဲ့နေစဉ်ထုတ်သတင်းစာတွေမှာတော့အတန်တိတ်သပိတ်ဆင်နွှဲဖို့အတင်းအဓမ္မချိန်ချောက်ထားတဲ့ကြားကနိုင်ငံတော်ဝန်သွာလာလှုပ်ရှားနေမှုပုံရိပ်များဆိုပြီးတော့လူစီကားရဲ့ပုံတွေကိုဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံမှာဒီလိုမျိုးအာဏာရှင်ဆန့်ကျင်သူတွေတညီတညွတ်တဲ့ဆန္ဒဖော်ထုတ်ခဲ့ကြတဲ့ဒီဇင်ဘာလ10ရက်နေ့ဟာနိုင်ငံတကာလူ့ခွင့်ရေးနေ့လည်းဖြစ်တဲ့အတွက်မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂရုံးကကြေညာချက်ထုတ်ပြန်တာမှာတော့ EU ဥရောပသမဂ္ဂအနေနဲ့မြန်မာပြည်သူလူထုဘက်ကအရင်ကထက်ပိုပြီးရပ်တည်နေပါတယ်စစ်တပ်အာဏာပိုင်တွေရဲ့အကြမ်းဖက်မှုတွေဟာလူ့ခွင့်ရေးနဲ့နိုင်ငံတကာဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတာဖြစ်တယ်လို့ EU တန်ယုံကြေညာချက်မှာပြောထားတယ်ဆိုတော့ဒီတစ်ပတ်သတင်းတော်မှတ်စုအစီအစဉ်မှာတင်ဆက်လိုက်ရပါတယ်။ကျွန်မအေဂျင်နာကျော်ပ
ါ။မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့သတင်းတော်မှတ်စုအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စီးပွားရေးခန္ဓာကိုတင်ဆက်ပေးကြပါမယ်။အာဖဂန်နစ္စတန်ရဲ့လူသားချင်းစာနာမှုအကြက်တဲကြီးနဲ့စီးပွားရေးကပ်ဘဲကိုဖြည့်ရှင်းနိုင်ရေးအတွက်လူသားချင်းစာနာထောက်ထားမှုဆိုင်ရာရန်ပုံငွေတရက်ထူထောင်နိုင်ရေး58နိုင်ငံပါတဲ့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC ကတနင်္ဂနွေနေ့ကညီလာခံမှာသဘောတူညီခဲ့ကြပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာလူပေါင်းတန်းနဲ့ချီပြီးတော့စားနဲ့ရိတ်ခါပြက်လက်မှုတွေနဲ့ရင်ဆိုင်နေရပါတယ်။ကလေးငယ်တန်းတန်းလောက်ဟာလဲအာဟာရမလုံလောက်မှုကြောင့်အသက်ဆုံးရှုံးမဲ့အရေးနဲ့လဲရင်ဆိုင်နေရတာပါ။ VOA သတင်းတော့ RS Gul ရဲ့သတင်းဆောင်ပါကိုဒီသတင်းမဲ့ရဲ့စီးပွားရေးအစီအစဉ်မှာမတ်သိန်ကီထိုက်တင်ဆက်ပေးထားပါတယ်။
နိုင်ငံတကာမိဖက်တွေနဲ့ပူးပေါင်းဆောင်ရွက်ပြီးအာဖဂန်ထောက်ပံ့ရေးရန်ပုံငွေကိုအစ္စလာမ်ရဲ့ဖွံ့ဖြိုးရေးဘဏ်လက်အောက်မှာတည်ထောင်သွားမယ်အကြောင်းပါကစ္စတန်မှာလုပ်တဲ့အစီအဝေးပြီး OIC အဖွဲ့ဝင်နိုင်ငံတွေရဲ့ကြေညာချက်မှာဖော်ပြပါတယ်။ပါကစ္စတန်မှာတနင်္ဂနွေနေ့ကကျင်းပတဲ့ဆွေးနွေးပွဲမှာတော့ OIC အဖွဲ့ဝင်နိုင်ငံတွေအပြင်အမေရိကန်၊တရုတ်၊ရုရှား၊ဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့လည်းတက်ရောက်ခဲ့ကြတာပါ။အာဖဂန်နိုင်ငံတွင်နှစ်ပေါင်း20ကျော်ကြာစစ်ပွဲကနေအမေရိကန်ဥဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေထွက်ခွာတဲ့ဩဂုတ်လအတွင်းအနောက်နိုင်ငံတွေထောက်ခံထားတဲ့အာဖဂန်အစိုးရထံကတာလီဘန်တို့အာဏာရယူပြီးနောက်ပိုင်းကျင့်ပါတဲ့အာဖဂန်အရေးအကြီးဆုံးနိုင်ငံတကာညီလာခံကြီးလည်းဖြစ်ပါတယ်။အာဖဂန်ရဲ့ပိုင်ဆိုင်မှုဒေါ်လာ 9.5 ဘီလီယံကိုအမေရိကန်နဲ့အနောက်မဟာမိတ်တွေကထိန်းချုပ်ထားတာဖြစ်ပြီးအများစုကတော့အမေရိကန်ဗဟိုဘဏ်ကထိန်းချုပ်ထားတာဖြစ်ပါတယ်။ဒါအပြင်ဗန်ဒါရေးဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ထားသလိုနိုင်ငံတကာအထောက်အပံ့ကိုအများစုမှီခိုနေရတဲ့အာဖဂန်အတွက်လူသားချင်းစာနာမှုမဟုတ်တဲ့ထောက်ပံ့မှုအလုံးကိုလည်းအမေရိကန်ကဆိုင်းငံ့ထားတာပါ။ထိန်းချုပ်ခံထားရတဲ့ပိုင်ဆိုင်မှုတွေကိုဖြေလျှော့ပေးရင်းနဲ့ဒဏ်ခတ်ပိတ်ဆို့မှုဖယ်ရှားပေးရင်းလဲတာလီဘန်ယာယီနိုင်ငံခြားရေးဝန်ကြီးကတောင်းဆိုပါတယ်။ဒီလိုလှုပ်ထားတာကြောင့်ကျန်းမာရေးပညာရေးနဲ့လူမှုဝန်ဆောင်မှုတွေပြိုလဲလို့ဖြစ်စေပြီးလူမှုကိုပဲနစ်နာစေတာလို့သူကပြောပါတယ်။အမေရိကန်နဲ့တခြားနိုင်ငံတွေကတော့အကြမ်းဖက်ဝါဒအပေါ်စိုးရိမ်ချက်နောက်အထူးသဖြင့်အမျိုးသမီးတွေတာလီဘန်နဲ့ဓာတ်ရိုက်ထိတွေ့ဆက်ဆံမှုညှင်းပယ်ခံရတာအပါအဝင်လူ့အခွင့်အရေးကိစ္စတွေကိုထောက်ပြကြပါတယ်။ OIC ညီလာခံအတွင်းမှာတော့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကအခုလိုသတိပေးသွားပါတယ်
။ So the point is that if the world does not act
အာဖဂန်နစ္စတန်မှာဖြစ်နေတဲ့လူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခကိုအရေးတရှိဖြေရှင်းဆောင်ရွက်မှုမရှိဘူးဆိုရင်တော့ လူသားတွေဖန်တီးတဲ့အကြီးဆုံးဘေးဒုက္ခကြီးဖြစ်လာနိုင်တယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကပြောဆိုခဲ့တာပါ။အာဖဂန်နစ္စတန်ပေါ်တန်ခတ်ပိတ်ဆို့မှုတွေကိုချွင်းချက်မရှိအဆုံးသတ်ပြီးအာဖဂန်အတွက်လူသားချင်းစာနာမှုအကူအညီတွေပေးအပ်နိုင်ရေးအတွက်ထိန်းချုပ်ထားတဲ့ငွေတွေပြန်လည်ခွင့်ပြုဖို့လည်းပါကစ္စတန်ဝန်ကြီးချုပ်ကတောင်းဆိုပါတယ
် And I speak to the United States specifically
အထူးသဖြင့်တော့အမေရိကန်ကိုပြောပါမယ်တဲ့တာလီဘန်နဲ့နှစ်ပေါင်း20ပဋိပက္ခတွေရှိခဲ့ရင်တောင်းပါပဲအာဖဂန်ပြည်သူတန်း40နဲ့တာလီဘန်အစိုးရကိုခွဲခြားရပါမယ်လို့ပါကစ္စတန်ကောင်ဆောင်ကပြောဆိုသွားတာပါချက်ချင်းအရေးယူဆောင်ရွက်မှုမရှိဘူးဆိုရင်တော့အာဖဂန်နစ္စတန်ဟာဖျို့ဖျဲအခြေအနေဖြစ်သွားနိုင်ပြီးဒီလိုဖြစ်သွားရင်ဘသူအတွက်မှအဆင်မပြေဘူးလို့လည်းပါကစ္စတန်ဝန်ကြီးချုပ်ကပြောပါတယ်ဒီလိုအခြေအနေမျိုးဟာအစ္စလာမစ်အစွန်းရောက် IS တွေနဲ့ချိတ်ဆက်တဲ့အကြမ်းဖက်ဝါဒီတွေအတွက်အကျိုးရှိစေမှာဖြစ်ပြီးပါကစ္စတန်ဘက်ကဒုက္ခသည်တွေပိုများလာစေမယ်လို့လည်းသူကဆက်ပြီးပြောပါတယ်။ပါကစ္စတန်မှာအာဖဂန်ဒုက္ခသည်3000ကျော်လက်ခံထားရပြီးဖြစ်ပါတယ်။အာဖဂန်မှာနှစ်နဲ့ချီစစ်ပွဲတွေအလွန်အမင်းမိုးကောင်ရေရှားတဲ့နဲ့ဆင်းရဲမွဲတေမှုတွေကြောင့်လူပေါင်း23သန်းဟာအငတ်ဘေးနဲ့ကျုံးတွေ့နေရပြီးဖြစ်တယ်လို့လည်းကုလသမဂ္ဂကပြောပါတယ်ဒီချင်းနေမှာပိုက်ဆိုင်မှုတွေထိန်းချုပ်ခံရမှုနဲ့အထောက်ပံ့တွေဆိုင်းငံ့ထားမှုတွေကြောင့်အာဖဂန်ရဲ့စီးပွားရေးမပြေလည်မှုကိုပိုပြီးဆိုးရွားစေသလိုလူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်မှုလည်းများလာစေပါတယ် OIC အတွင်းရေးမှုနဲ့အတူပြုလုပ်တဲ့ဆွေးနွေးပွဲပြီးသတင်းစာရှင်းလင်းပွဲမှာတော့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးရှာမာမုဒ်ကူရီရှိကသတင်းထောက်တီကိုအခုလိုပြောပါတယ
် collectively feel that we have to unlock
ဘန်ဒါရင်းနဲ့ဘန်လုံငန်းလမ်းကြောင်းတွေပြန်ဖွင့်ရမယ်ဆိုတာကိုတညီတညွတ်ထဲသဘောထားရှိကြပါတယ်ဘန်စနစ်မရှိဘဲစီးပွားရေးမလဲပတ်နိုင်သလိုလူတွေကိုလည်းကူညီပေးလို့မရနိုင်ဘူးလို့ပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့တာပါအာဖဂန်အရေးအမေရိကန်အထူးကိုယ်စားလှယ်တောမတ်စ်ဝက်စ်လေညီလာခံကိုတက်ရောက်ခဲ့ပါတယ်OIC ညီလာခံတကပိတ်အစည်းအဝေးတွင်အမေရိကန်အထူးကိုယ်စားလှယ်ရဲ့မင်ကွန်းဟာဆိုရင်လေအာဖဂန်အတွက်ရေးပေါ်ကဲဆဲထောက်ပံ့ရေးဆန္ဒမှာအထူးမျှော်လင့်ချက်ရှိစေတယ်လို့လည်းပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကပြောပါတယ
် He said that he has a clear mandate
အထူးကိုယ်စားလှယ်ဝက်စ်ကသူ့ရဲ့အကြီးအကဲနိုင်ငံခြားရေးဝန်ကြီးဘလင်ကင်ထံကရှင်းရှင်းလင်းလင်းညွှန်ကြားချက်ရှိကြောင်းတာလီဘန်နဲ့ထိတွေ့ဆက်ဆံဖို့ဖြစ်ကြောင်းနဲ့တာလီဘန်ကိုယ်စားလှယ်အဖွဲ့နဲ့ဆွေးနွေးပွဲပြင်ပမှာတွေ့ဆုံခဲ့တယ်လို့လည်းပါကစ္စတန်နိုင်ငံခြားရေးဝန်ကြီးကပြောဆိုသွားပါတယ်တန်ခတ်ပိတ်ဆို့မှုတွေနောက်ကာဘူးကတာလီဘန်အစိုးရကိုတန်တမာရေးအရာအတိအမှန်မပြုတာတွေကြောင့်အာဖဂန်ရဲ့ဗန်စနစ်မှာအနှောက်အယှက်ဖြစ်စေပြီးအရေးပေါ်လိုအပ်သူတွေထံလူသားချင်းစာနာမှုအကူအညီတွေအရေးပေါ်ပို့ဆောင်ရေးမှလည်းအဟန့်အတားဖြစ်စေပါတယ်တနင်္ဂနွေနေ့ကပါကစ္စတန်ညီလာခံတက်ခဲ့တဲ့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမာတင်ဂရစ်ဖစ်ကဒီဆိုရင်ချက်တွေကိုထပ်လောင်းပြောပါတယ်အာဖဂန်ရဲ့စီးပွားရေးဟာအတားအဆီးမဲ့ပြိုကျနေပြီးပြက်ပြက်သားသားအေးအေးယူဆောင်ရွက်မှုမရှိရင်တော့စီးပွားရေးပြိုလဲမှုနဲ့အတူလူမှုတရက်လုံးထိခိုက်သွားစေမယ်လို့လည်းသူကသတိပေးခဲ့ပါတယ်။ဆေးရုံဆေးကန်းတွေမှာအာဟာရပြတ်နေတဲ့ကလေးတွေနဲ့ပြည်နေကြောင်းကျောင်းဆရာ80ရာခိုင်နှုန်းလစာမရဘဲတန်းနဲ့ချီတဲ့ကလေးတွေကျောင်းမတက်ရချောင်းနဲ့အဓိကကျတဲ့ကုန်စည်တွေဟာလည်းဈေးတက်ကုန်ပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲကပြောဆိုခဲ့ပါတယ်ရှင
်မတ်တန်ဂီထိုင်စီစဉ်တင်ဆက်ခဲ့တဲ့စီးပွားရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်တတ်တက်ရောင်သတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့ Bitcoin ကိုတရားဝင်လက်ခံတဲ့ပထမဆုံးနိုင်ငံအကြောင်းကိုတင်ပြထားပါတယ် Digital ငွေကြေးတစ်ခုဖြစ်တဲ့ Bitcoin ကိုငွေပေးချေတဲ့နေရာမှာတော့တရားဝင်အသုံးပြုနိုင်ပါတယ်လို့အယ်ဆာဘေးဒူးနိုင်ငံကသတ်မှတ်လိုက်ပါတယ်ပြည်သူအများစုမှာကိုပိုင်ဘဏ်စင်းမရှိတဲ့နိုင်ငံတစ်ခုက Bitcoin ကိုတရားဝင်သုံးစွဲခွင့်ပေးလိုက်တာဘယ်လိုကြောင့်ပါလဲမဆုမြတ်မွန်ကဒီသတင်းပတ်ရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ပေးထားပါတယ်
online ပေါ်မှာဒါငွေလွှဲငွေချေလုပ်နိုင်တဲ့ digital ငွေချေတွေကအထူးကငွေချေဖြစ်တဲ့ bitcoin ကို
တော့အမေရိကန်တိုက်ထဲကအယ်ဆာဗာဒေါနိုင်ငံမှာပထမဆုံးတရားဝင်တုံးနိုင်တယ်လို့ခွင့်ပြုလိုက်ပါတယ်။အမေရိကန်အပါအဝင်နိုင်ငံတကာဗဟိုဘဏ်တွေကတရားဝင်အသိအမှတ်ပြုလက်ခံခြင်းမရှိသေးတဲ့ Digital Bitcoin ငွေကြေးကအွန်လိုင်းမှာတော့တော်တော်လေးအလုပ်ဖြစ်တယ်ပြောရပါမယ်။အစိုးရတွေကတရားဝင်အသိအမှတ်မပြုပေမဲ့အမေရိကန်အပါအဝင်နိုင်ငံတော်တော်များများကစီးပွားရေးလုပ်ငန်းတချို့ကသူတို့ရဲ့ဝန်ဆောင်မှုတွေကို Bitcoin နဲ့ပေးချေဖို့ခွင့်ပြုထားကြပါတယ်။တရားဝင်ငွေကြေးလိုငွေကိုလက်ဆုပ်လက်ကင်မပြနိုင်ပေမဲ့online account တွေကနေအပြောင်းအရွှေ့အပေးအယူလုပ်နိုင်တဲ့ digital ငွေကြေးတွေက bitcoin အပြင်တခြားအများကြီးရှိပါတယ်ဒါပေမဲ့ bitcoin ကတော့ပထမဆုံး online မှာပေါ်လာတဲ့ digital ငွေကြေးဖြစ်တယ်လို့ american dollar နဲ့လဲလှယ်နှုန်းမှလည်းတန်ဖိုးအများဆုံးဖြစ်ပါတယ် american dollar ကိုတရားဝင်ငွေကြေးအဖြစ်သုံးစွဲနေတဲ့ el salvador နိုင်ငံကနိုင်ငံထဲမှာငွေပေးငွေချေအတွက် bitcoin ကို2022ခုနှစ် september 9ရက်နေ့ကစလို့တရားဝင်အသုံးပြုခွင့်ပြုခဲ့ပါတယ်American dollar ကိုနိုင်ငံသုံးငွေကြေးအဖြစ်သတ်မှတ်သုံးနေတာကတော့အနှစ်20လောက်ရှိနေပါပြီ။အခုလဲနိုင်ငံသူနိုင်ငံသားတွေအနေနဲ့ဗန်နာရေးဆိုင်ရာပို့ပြီးတော့လွတ်လပ်မှုရှိအောင်လို့ဆိုပြီးတော့တမရနာဂျစ်ဘူကယ်လေက Bitcoin အသုံးပြုကြဖို့တရားဝင်ခွင့်ပြုလိုက်တာပါ။ဒီလိုခွင့်ပြုတဲ့အတွက်နိုင်ငံသားယင်းနှိမ့်မြုံနှံမှုတွေမျက်စိကျလာနိုင်ပြီး American မှာအလုံးလုံးနေကြတဲ့သူတို့လူမျိုးတွေ El Salvador နိုင်ငံကမိသားစုတွေစီကိုငွေပြန်ပို့တဲ့အခါမှာအများကြီးတက်တာသွားလိမ့်မယ်လို့တမရကဆိုခဲ့ပါတယ်။blockchain.com ကသူတေသည့်ချုပ်လည်းဖြစ် London School of Economics စီးပွားရေးတက္ကသိုလ်မှသူတေသည့်လုပ်နေသူလည်းဖြစ်တဲ့ Garrick Hillman က El Salvador နိုင်ငံကဘာကြောင့် Bitcoin ကိုတရားဝင်ငွေကြေးအဖြစ်သတ်မှတ်တယ်လဲဆိုတာခုလိုရှင်းပြပါရစ
ေ There's very practical aspects to this move. One is there's very high costs with
ဒီလိုလောက်ရတဲ့လက်တွေ့အကြောင်းတွေအများကြီးရှိပါတယ်။နိုင်ငံတကာငွေလွှဲငွေပို့စည်းရေးတိတ်ကြီးတာကတစ်ချက်ဖြစ်ပါတယ်။El Salvador စီးပွားရေးအတွက်တည်တည်တာတာထိခိုက်ရလောက်အောင်များတာပါနိုင်ငံခြားမှာအလုပ်လုပ်နေကြသူတွေဒီကိုငွေပြန်ပို့ကြတဲ့အခါငွေလွှဲပို့စည်းရေး20ရာခိုင်နှုန်းနဲ့အထက်ခန့်မှန်းချီပေးကြရပါတယ်ဝန်ဆောင်ကားကလည်းပို့တဲ့ပမာဏရဲ့10ရာခိုင်နှုန်းလောက်ထပ်ပေးကြတာပါနိုင်ငံခြားကနေမိသားစုတွေစီငွေပြန်ပို့ကြသူတွေရဲ့ပတ်စံဒေါ်လာတန်း400လောက်ကတစ်နှစ်တစ်နှစ်ဘဏ်တွေကစားနေတယ်လို့သမ္မတကခန့်မှန်းပါတယ်ဒါကြောင့် digital ငွေကြေးဖြစ်တဲ့ Bitcoin လိုငွေကြေးမျိုးကိုသုံးရင်နိုင်ငံခြားကငွေပြန်ပို့သူတွေစီနေနေနဲ့ပြန်ပို့နိုင်ကြမယ်လို့တွက်တာဖြစ်ပါတယ
်။ El Salvador လူဦးရေ80ရာခိုင်နှုန်းလောက်မှာကိုပိုင်ဗန်စင်းမရှိဘူးလို့သူကခန့်မှန်းပါတယ်။အခုလိုမျိုး digital ငွေကြေးကိုပြောင်းသုံးတဲ့အတွက်ငွေကြေးဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်လို့ပြည်သူတွေပညာရသွားနိုင်မယ်လို့လည်းသူကမြင်ပါတယ
်။ Getting people more literate on finance is a global challenge particularly in a country like El Salvador where
ဘာသာရေးနဲ့ပတ်သက်တဲ့ကိစ္စမျိုးလူတွေနားလည်အောင်လုပ်ဖို့ကတော့တကမ္ဘာလုံးမှာစင်ခေါ်မှုတွေရှိပါတယ်။အထူးသဖြင့်ကိုပိုင်ဘဏ်အကောင့်မရှိကြသူများလည်း El Salvador မှာပိုတော်စင်ခေါ်မှုတွေရှိပါတယ်။တစ်ဖက်မှာလည်း digital ငွေကြေးပြောင်းလိုက်တဲ့အကြောင်းရှင်းပြတာကနေဘဏ္ဍာရေးနဲ့ပတ်သက်လို့အကျိုးရှိတဲ့အချက်အချို့လူတွေရသွားနိုင်မယ်လို့ကျွန်တော်ထင်ပါတယ
်။အစိုးရက Bitcoin ကိုတရားဝင်ငွေကြေးအဖြစ်လက်ခံသတ်မှတ်တဲ့အပေါ်မှာ El Salvador ပြည်သူတိုင်းကတော့လက်ခံကြတာမဟုတ်ပါဘူး။အများစုကလက်မခံကြဘူးလို့တရားဝင်ခွင့်မပြုခင်လုပ်ခဲ့တဲ့စစ်တမ်းတစ်ခုကပြောပါတယ်။ဒါပေမဲ့လည်းအခုတော့ American Dollar လိုပဲ Bitcoin ငွေကြေးကိုနိုင်ငံထဲမှာတရားဝင်သုံးနေကြပါပြီ။ပင်လယ်ကမ်းခြေမြို့တစ်ခုဖြစ်တဲ့ El Sonte ဆိုတဲ့မြို့လေးမှာတော့ဒါကိုကြိုဆိုကြပါရစေ။
Now El Salvador is the perfect country to start this because they don't have their own currency. They've already given that up to the US.
ကိုပိုင်ငွေကြေးရှိတဲ့ El Salvador နိုင်ငံအတွက် Bitcoin ကိုစသုံးတာအကောင်းဆုံးပါ။ဒီမှာက American Dollar ကိုသုံးနေကြတာဖြစ်ပါတယ်။နိုင်ငံတော်တော်များများက Bitcoin ကိုတရားဝင်အသုံးပြုခွင့်ပေးဖို့စိုးရိမ်ကြပါတယ်။တကယ်ခွေပြုတ်လိုက်ရင်နိုင်ငံသုံးငွေကိုမသုံးကြတော့ဘဲ digital ငွေကြေးကိုပဲလူတွေသုံးလာကြရင်ဘယ်လိုလုပ်မလဲဆိုတာမျိုးစိုးရိမ်ကြတာပါဒီနိုင်ငံမှာတော့အဲ့ဒီပြဿနာမရှိပါဘူးဒါကြောင့်လဲ bitcoin ကိုလွတ်လွတ်လပ်လပ်လက်ခံနိုင်တဲ့အနေအထားမှာရှိပါတယ်အခုဆိုဘန်နာရေးဆိုင်ရာကုမ္ပဏီတော်တော်များများက El Salvador ကိုစိတ်ဝင်စားနေကြပြီဆိုတော့ဘန်နာရေးကဏ္ဍအပိုင်းမှာအလုပ်ကိုင်းအခွင့်အလမ်းတွေများကြီးရှိပါတယ်အဲ့ဒီလုပ်ငန်းတွေကလစာကောင်းတဲ့အလုပ်တွေရှိလာတော့ဒီကလူတွေအတွက်လမ်းတွေပွင့်လာပါတယ်
Bitcoin Beach ဆိုတဲ့စံသက်အစီအစဉ်အတွက် Bitcoin ငွေကြေးထောက်ပံ့ထားတဲ့ American က Michael Peterson ဖြစ်ပါတယ်။သူ့ရဲ့အထောက်အပံ့နဲ့ရေလွှာရှော့စီးသူတွေကြားရေးပန်းစားတဲ့ El Sonte ဆိုတဲ့ကမ်းခြေမြို့လေးမှာ El Salvador လူငယ်၃ယောက်က Bitcoin Beach ဆိုတဲ့အစီအစဉ်ကို2019ခုနှစ်ထဲကစလုပ်နေကြတာပါ။ဒီမြို့လေးကစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ငွေပေးငွေချေကို Bitcoin နဲ့အသုံးပြုနေကြတာဖြစ်ပါတယ်။အနည်းအနားမှာဘဏ်ကွဲတစ်ခုမှမရှိတဲ့ El Sonte မြို့လေးကလူတွေအတွက်online ကနေငွေလွှဲငွေချေနိုင်တဲ့ bitcoin စနစ်ကသူတို့အတွက်အဆင်ပြေနေပုံရပါတယ်။နိုင်ငံတကာကရေလွှာရှော့စီးအပန်းဖြေခီးထွက်ကြသူတွေက bitcoin သုံးတဲ့သူတွေအတွက်တော့အင်မတန်အဆင်ပြေနေတာသိကြပါတယ်
။ And I paid almost everything here in bitcoin so it's very easy for me I just
ကျွန်တော်ကတော့ပေးစရာအားလုံးနှိပါးကို bitcoin နဲ့ပဲပေးချပါတယ်။ကျွန်တော်တို့သိတ်လွယ်တယ်လေ။
ျွန်တော်ကနေဒါမှာသုံးတဲ့ Bitcoin စျေးနဲ့ကနေဒီမှာသုံးတဲ့ဒေတာကန် Bitcoin စျေးနဲ့လွှဲပြလိုက်တာပဲ။မိနစ်20လောက်အတွင်းမှာငွေလွှဲငွေချေလုပ်တာတွေအားလုံးရှင်းသွားပါတယ်။ကျွန်တော်တို့ဘယ်မှမဆို Bitcoin သုံးနေတာကတိတ်ကိုအဆင်ပြေလွယ်ကူပါတယ
်။ Elson Day ပင်လယ်ကမ်းခြေမြို့လေးမှာအလုပ်လုပ်နေကြတဲ့သူတွေအနေနဲ့လာစာကို Bitcoin နဲ့ရကြသလိုမီတာဖို့ရေဖို့စတဲ့ဝန်ဆောင်ကတွေကိုလည်း Bitcoin နဲ့ပေးနိုင်ကြပါတယ်။ပရာဟိတလုပ်ငန်းတွေကလည်းအလှငွေကိုတောင်မှ Bitcoin နဲ့ပဲထည့်ဝင်ကူညီနေကြပါတယ်။အဲဒီလို online ကနေ digital ငွေကြေးသုံးနိုင်ဖို့ mobile phone နဲ့မှအထူး app တစ်ခုထည့်ထားဖို့တော့လိုပါတယ်
။ Nosotros ocupamos la aplicación de Bitcoinbiz.
Bitcoin Beach ဆိုတဲ့ application ကိုကျမတို့သုံးပါတယ်။ကျမတို့အဲ့ဒါသုံးနေတာ10လလောက်ရှိပါပြီ။အများကြီးအကျိုးရှိပါတယ်။အဲ့ဒီကနေပြီးတော့ဝင်ငွေတွေရပါတယ်။ရတဲ့ဝင်ငွေတွေကဆိုင်တွက်လိုတာတွေကိုအများကြီးဝယ်နိုင်ပါတယ
်။ကုန်စုံဆိုင်တစ်ခုရဲ့ပိုင်ရှင်ပြောပြနေတာပါ။ဒီမျိုးကဆောက်လို့ရေးလို့သားတော်မှလာစာကို Bitcoin နဲ့ရတာအဆင်ပြေနေပါတယ်တဲ့
ဟုတ်အတော်နော်ပန်းငင် Bitcoin para nosotros
ကျွန်တော်တို့လာစာအလုံး Bitcoin နဲ့ပဲရပါတယ်ကျွန်တော်တို့အတွက်ပိုကောင်းပါတယ်ဒေါ်လာ30ဘုံငွေကြေးဖြစ်ပြောင်းနိုင်တော့အဲ့ဒါကိုတတ်တတ်ဆုထားဖြစ်ပါတယ
် American British EU စတဲ့နိုင်ငံကဗဟိုဘဏ်တွေကတရားဝင်လက်ခံအတိအမှတ်မပြုတ်သေးတဲ့ Digital ငွေကြေးတွေနဲ့ပတ်သက်လို့ပွင့်လင်းမြင့်တမ်းမှုမရှိသေးတဲ့အပေါ်မှာထောက်ပြမှုတွေလည်းရှိပါတယ်အထူးသဖြင့်online မှာဒါအပြောင်းအရွှေ့အလဲအလှယ်လုံနိုင်တဲ့ငွေကြေးမျိုးဖြစ်တာမို့ဒူးစရိုက်လုပ်ငန်းတွေအတွက်မျက်စိကျစရာအသုံးချစရာဖြစ်မယ်လို့အဓိကထောက်ပြကြပါတယ်။ဗဟိုဘဏ်တွေရဲ့ထိန်းချုပ်မှုတွေမရှိတဲ့အတွက်တံပိုးအတက်အကျမြန်ပြီးတော့ဆုံးရှုံးမှုတွေဖြစ်နိုင်တာကိုလည်းစိုးရိမ်စရာအဖြစ်မြင်ကြပါတယ်။ Bitcoin Digital ငွေကြေးကို El Salvador နိုင်ငံမှာတရားဝင်အသုံးပြုခွင့်ပြုလိုက်တဲ့အတွက်ငွေမဲငွေပြူခွာချသူတွေအပါအဝင်ဒူးစရိုက်သမားတွေရဲ့အမျက်ထောက်မှုကို El Salvador အစိုးရထိထိရောက်ရောက်ဘလို့တုံ့ပြန်မလဲဆိုတာကိုတော့မေးခွန်းထုတ်နေကြပါတယ်ရှင်ကျွန်မဆွေမြမမ
Bitcoin ကိုတရားဝင်လက်ခံတဲ့ပထမဆုံးနိုင်ငံ El Salvador အကြောင်းကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တက်တန်ရောင်သတင်းလွှာကိုတင်ဆက်ပေးကြပါမယ်။ကဘာတလွှာကအမှုပညာရှင်တွေရဲ့သတင်းတစ်ပတ်အတွင်းထင်ရှားကျော်ကြားတဲ့အမှုပညာသတင်းတွေကိုမယေးတန်နာကျော်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်။
မင်္ဂလာပါရှင်။အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျမအေးသနာကျော်ပါ။တောင်ကိုရီးယားမှာကျင်းပတဲ့ Mnet Asian Guitar ဆုချီးမြှင့်ပွဲကို K-pop star တွေစုံစုံလင်လင်လာရောက်ခဲ့ကြတာပါအမျိုးသား Guitar အဖွဲ့ NTC ကစလို့အမျိုးသမီးအဖွဲ့တွေဖြစ်တဲ့ Aspar တို့ Easy တို့အစုံပဲဒီ2021မမကော်ဇော်နီခင်အခမ်းအနားကိုရောက်လာခဲ့ကြပြီးတော့ဓာတ်ပုံစရာတွေအတွက်ဓာတ်ပုံတွေရိုက်ခံမီဒီယာတွေနဲ့စကားပြောလုပ်ခဲ့ပါတယ်NCT 회래가초영가로
한해마무리는마마로해야되잖아요그래서정말
마마네네네고아송떼야라양고까오마리저너로디마마뽀에고세일래벼신가네라게라바크리스마스뽀에로고신뢰들로바베로벼도라바디마떼뜻사네메야라레에스파아뽀에가까오마리리네온라인마아양루지냐레아가뺀뽀에가아가다마리뜻친네네벼리게자라바next level ဆိုတဲ့တခြင်းနဲ့လူသိများလာတဲ့ Aspar အဖွဲ့ကကော်ဇွန်နီခင်အခမ်းအနားမှာအထူးအပိတ်ခံတာတွေ့ရပါတယ
်။ Be my eye, hi, we're Aspar.
Be my eye. ကျမတို့ရဲ့ပရိသတ်အိုင်လေးတွေဖြစ်ပါ။ကျမတို့ကိုလာပြီးတော့အပိတ်ကြပါ။အခုကျမတို့ဒီမမဆုပေးပွဲမှာဖြော်ပြပါမယ်။ကျမတို့ရဲ့ဖြော်ပြမှုမှာအေးအားနည်းပညာကိုလည်းအထူးပြုသုံးထားပါတယ်။ကျမတို့ဖြော်ပြမှုကိုနှစ်ချိုက်မယ်လို့ညွှန်လင့်ပါတယ်ဆိုတော့ Aspar အဖွဲ့ကကရီနာကပွဲမစခင်ပြောသွားပါတယ်။နောက်ထပ် main click K-pop အဖွဲ့ဖြစ်တဲ့ AZ အဖွဲ့တွေက
လူစင်ကတော့အကျူ조금하게되었는데요그
ကျမစင်မမှာကိုခံပညာအကွက်လေးနည်းနည်းပြမယ်နော်ကျမကကိုခံပညာအကြောင်းမှာတွားတက်ထားတယ်လို့ဒီအကွက်ပြဖို့စူးစမ်းကျင့်ထားတာပါလို့ပြောသွားပါတယ်ကိုရီးယားမှာလူကြိုက်များနေတဲ့ Street Woman Fighter ဆိုတဲ့အကအပြန်ဝဲတွေကအကသမားတွေကလည်းဒီပွဲမှာတချစ်တပုံးနဲ့ဖြောပြခဲ့ပါတယ
်တင်းစော그리고슈퍼의멋진리더들입니다
ဒီပွဲမှာဖြောပြဖို့အတွက်အကြာကြီးအချိန်ယူပြီးလေ့ကျင့်ခဲ့တာပါတဲ့ကျမတို့နဲ့အတူထူးဧည့်သည်လာပြီးဖြောပြမယ်သူလည်းပါဝင်ပါတယ်ဒီပွဲမှာဖြောပြခွင့်ရလို့အထူးဝမ်းသာပါတယ်လို့ပြောသွားပါတယ်ဟုတ်ပါတယ်သူပြောလို့ပါပဲဒီမာမာစုပေဝေးရဲ့ဒီနေ့ထူးခြားမှုကတော့ အထူးနာမည်ကြီး K-pop အဆိုတော် Iori က Street Woman Fighter ကအကသမားတွေနဲ့အတူလာရောက်ပြီးဖြောပြေးသွားခဲ့တာဖြစ်ပါတယ်။အခုလောလောဆယ်ကမ္ဘာမှာနာမည်အကြီးဆုံးဖြစ်နေတဲ့ K-pop အဖွဲ့က BTS ကတော့တလောကပဲ American ပြည်အောင်စု Los Angeles မှာဂီတဖြောပြေးပွဲကျင်းပခဲ့တာမျိုးအခုကမ္ဘာမှာပြန့်နေတဲ့Omicron ဗီဇာကွယ် virus ကိုထိန်းချုပ်ဖို့ကိုရီးယားအစိုးရထုတ်ပြန်ထားတဲ့စီမံရာဆယ်ရက်တည်တံ့ခွဲနေရလို့ဒီပွဲမတည့်ရောက်နိုင်ပါဘူး BTS ကပရိသတ်တွေတဲ့ဗီဒီယိုသတင်းစကားပါခဲ့တာပါ M နဲ့ဂီတစုပေးပွဲအခမ်းအနားကတောင်ကိုရီးယားမှာ1996ခုနှစ်ကလေးကနှစ်စဉ်ကျင်းပခဲ့တာဖြစ်ပြီးတော့မနေ့ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ကပေးကြောင်း online ကပဲကျင်းပခဲ့ရပြီးတော့ဒီနှစ်မှာလူကိုယ်တိုင်လာလို့ရတဲ့အခမ်းအနားပြန်ပြီးတော့ကျင်းပနိုင်တာဖြစ်ပါတယ်ရှင်1995နှစ်ရှိပြီဖြစ်တဲ့ဗြိတိသျှပြည်မကြီးအလစ်ဇဘက်ဟာဗြိတိန်နိုင်ငံမှာကိုဗစ်ကူးစက်မှုတွေပြန်ပြောင်းမြင့်တက်လာနေတဲ့အခြေအနေကြောင့်နှစ်စဉ်ကျင်းပနေကြခရစ်စမတ်အကျိုးမိသားစုညစာစားပွဲကိုဖျက်လိုက်တယ်လို့ဘာကင်ဟမ်နန်တော်တရင်းရက်ခွက်ကပြောပါတယ်တကယ်လို့အဲ့ဒီညစာစားပွဲကိုဒီနှစ်ကျင်းပမယ်ဆိုရင်အဲ့ဒီညစာစားပွဲတက်ရမယ်သူတွေအကုန်လုံးအတွက်အနေနဲ့မကင်းနိုင်တာမလို့ကြိုတင်သတိထားကာကွယ်တဲ့အနေနဲ့ဒီညစာစားပွဲကိုဖျက်လိုက်ရပါတယ်ဒီလိုဆုံးဖြတ်ရတာကိုစိတ်မကောင်းပေမဲ့လည်းဒါဟာလှုပ်တဲ့အရာပဲလို့ယူဆဆုံးဖြတ်တာပါလို့အဲ့ကပြောပါလိမ့်။ဒီ Christmas အကြိုကာလမှာအင်္ဂလန်ကကျန်းမာရေးတာဝန်နဲ့အရာရှိချုပ်သတိပေးထားတာကလည်းလူတွေအနေနဲ့မဖြစ်မနေမလို့အဖက်နဲ့ရောရောရှက်ရှက်မလုပ်ကြဖို့ဖြစ်ပါလိမ့်။လောလောဆယ်ချင်းဒီမှာကဗြိတိန်နိုင်ငံမှာ Omicron ဗီဇကွဲ virus မျိုးတစ်ဆရောက်ကလေးကဆိုရင်နေ့တိုင်း COVID ကူးစက်မှုတွေတိုးလာနေတာဖြစ်ပါလိမ့်။ပြည်မကြီးကတော့ဒီကိုဗစ်ကပ်ဘေးကာလတစ်လျှောက်လုံးမှာလန်ဒန်မြို့တော်အနောက်ဘက်ကဝင်းဆယ်ရဲတိုက်မှာရှိနေခဲ့တာပါ။ကျင်းရတော်မင်းသားကြီးဖိလစ်ကတော့အိမ်အောင်သက်80ကျော်ကြာမိနစ်ကအေပီလကပဲကွယ်လွန်သွားခဲ့တာဖြစ်ပါလိမ့်ရှင်။ဒီတက်တန်ရောင်တွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြနေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မရေးသနာကျော်စီစဉ်တင်ဆက်ခဲ့တဲ့တက်တက်ရောင်သတင်းတော်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်းတလှည့်ပြောပြပေးပါရှင
်။နိုင်ငံတော်အတမင်ကပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်ဆွဆွဲထားတဲ့အမှုတွေကပုဂ္ဂိုလ်တွင်းကိုဥပဒေပုံမှန်နဲ့ဆက်သွယ်ရေးဥပဒေပုံမှန်အမှုနှစ်ခုကိုဒီကနေ့အမိမချပဲဒီဇင်ဘာလ29ရက်နေ့ကိုရှေ့ဆန်းလိုက်ပါတယ်။နေပြည်တော်ထူတရားရုံးကဒီအမှုနှစ်ခုအတွက်ဒီကနေ့ဒီဇင်ဘာလ20ရက်နေ့မှာအမိချဖို့အရင်ကသတ်မှတ်ထားပေမဲ့ရှေ့ဆန်းလိုက်တာဖြစ်ပါတယ်။တရားသူကြီးဘက်ကဘာအကြောင်းပြချက်မှမပေးဘဲလာမယ့်သတင်းပတ်ကိုရှေ့ဆန်းလိုက်တာဖြစ်ပါတယ်ခင်ဗျာ။မြန်မာတပ်မတော်သားတွေဂျပန်ကာကွယ်ရေးစစ်ကြောင်းမှာလာရောက်ပညာသင်ကြားတာကိုဂျပန်အစိုးရကချက်ချင်းရပ်လိုက်တဲ့လို့လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ Human Rights Watch ကတိုက်တွန်းလိုက်ပါတယ်။ဂျပန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတူရဲ့အပြောအရမြန်မာတပ်မတော်သား၈ယောက်ဟာဂျပန်အမျိုးသားကာကွယ်ရေးစစ်ကြောင်းမှာဒီဇင်ဘာလ10ရက်နေ့အထိရှိနေတယ်လို့ HRW ကဆိုပါတယ်။မြန်မာစစ်သားတွေလာရောက်စစ်ပညာသင်ရမှာတိုက်ခိုက်ရေးနဲ့စစ်လက်နက်ပစ္စည်းပညာတွေလည်းပါဝင်တယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ကမ္ဘာမှာ Omicron မျိုးကွဲ virus ကူးစက်တာတက်လာတဲ့အတွက်ခီးသွားလာခွင့်ပိတ်ပင်လိုက်ပြီးဥရောပနိုင်ငံတချို့မှာရှိတဲ့ဆေးရုံတွေကလူနာတွေကိုလက်ခံမှုပြင်ဆင်နေကြပါတယ်။ UK, Norway နဲ့ဒိန်းမတ်နိုင်ငံကခီးသည်တွေဝင်ခွင့်ကိုအင်ဒိုနီးရှားကပိတ်ပင်လိုက်ပါတယ်။ပြီးခဲ့တဲ့အပတ်ကပထမဆုံး Omicron လူနာတွေကိုတွေ့ရှိခဲ့ပြီးတဲ့နောက်ကြိုတင်ကာကွယ်တဲ့အနေနဲ့တားမြစ်ခီးသွားနိုင်ငံစီးရင်တဲ့အဲ့ဒီနိုင်ငံတွေကိုထည့်သွင်းလိုက်တာဖြစ်ပါတယ်ခင်ဗျာအင်္ဂလန်က Brexit ဝန်ကြီးရုပ်တရက်နှုတ်ထွက်သွားတဲ့အတွက်သူ့နေရာမှာနိုင်ငံသားရေးဝန်ကြီး Liz Truss ကိုဝန်ကြီးချုပ် Boris Johnson ကတင်းငွေနေကခန့်အတောင်းပေးလိုက်ပါတယ်ခင်ဗျာ
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nick Ivanov နဲ့El Santos တို့ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီကနေ့ညအတွက်အစီအစဉ်မှုဖြင့်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေအခုထုတ်လင်းပေးခဲ့တဲ့ညပိုင်းအစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းပါဘေးပရာဝေးကွာလို့လိုရာဆန္ဒပြည့်ကြပါစေရှင်
This program has come to you from the